Welcome to the Voice of America in Burmese.
Mingla nanakhe ma khnya UA American tan Myanmar bai si sin ga 2018 khu ni October la 26 ye taok ja ni mele khin si sin ni go American pi lawn su myo ro Washington DC ga ni dai yai thau lin pe ni ba bi line lo meter 24 40 50 tit do ga ni phan yu na sin nan ya da lo VOA ye Facebook sa min na phit de VOA Burmese news ma le a chain ne dwe ni thau lin pe ni ba de khnya no samu yo khan tin na khin si sin ni go ta wa yu tin set pe ma ba
mingla mne khin ma khmyar ti ni mne phat thadun ni go dokhin myu tet ne chano chot chot tin pyo pya ma ba american ga tin sha thu ri si pai lon boun ni po tu go paw thau nai me lu su ngan sa se thu ri ga akai ma pyo ba de takai yin go lu nyu yin kaung si ma tin pya pyo su su ni ja de paw ti yu nang ngan ga wi ban pyo su ba de a chain ni ri beijing lon chu mu ma shi de be ne bangladesh ga dukha de ri pyan bu ma twon tin bu lu du khwin ye asean lut do a mat mya khwe ga pyo ba de di thadun ni ne du tacha sei win sa khwe thait tan thadun ni bu le ti ya ba ma khmyar
Okay, come on, yeah. Hey, Ludin, Tina P. Nasin, Yam, Green Lorida, so you know Japan when you took Shinzu Abiha, Vijim, you will put Mauzun DP, Yoshi Nibi Pipare.
Specifically, we've expressed concern about the increased security challenges that accompany growing stockpiles.
I'll keep you and drink and go on the address of Muma, Yipa, Pitta, Joe Ning and I, when you turn out a Joyce, when she took up Joseph Tora Pipare, the Ring of the Set to come up, so Nasin Yabame, and I've been shinning my chin Babu Shide, you know, Shinishaning, and you cop him tanging. The Ring Marie, Lokjan, the Ring, the Pian Unit, the Piatanari, Chitwal, and the Esra, John Trinoa, we read on Zalamun, the Susa Cantara, the Malaysia, when you do how Najib Razava, Tuma, Pim Shide, John Tia, Yonoma, Shaw, Shaw Target, Esra, John Pawin, Seven Zazia, the Ring Lorigu. Nasiama Pitlu, Passing Canary, who let Tolin Pima, which is on all. The man and Nanga the Rinigu, who took your thing at Tokimuta to Kinya Pijavalina.
American Pironzuga, Tinshare, Timugra, but he won't do it. The man drawn a trunk, we went Biosu to receive by Lumboni, Pulet to Bedusura, Majagama, Potona, Melu, Yonjijo, so necessary to be a Piovari. Let the Gulet paint and sharpen Nijabari. New York Bush Air Commissioner, Mini James O'Neilga. The lawyer Julian Dutia, Tamamu Miau, General Porto Pansiva Melu, Tadarini Rebanga, Trenaudi Gubiobari, Ahujendi Porto Darcy Lane and Mia, Pahoe Pisilu, Tanya Shire Tutu, Alungu, Virginia Bine, Quantico Mio, American Marine Tuscanega, FBI and Takwagango Pula Bibilu, Jemini Unduga Biobari. The lawyer Mupilaraha, American Nangema, Doda Thin, Nangayo Wunjim Yushinira, John Pitelu, Tunda Biosu Jabari. Ailu Wunjim Yushilaraha, the name media region Pitelu, the Manatram Pitin Biosubari. The Niapu told you, Lame Tadu Dema, the Marahong Barack Obama, Julia the Marahong Joe Biden, Nangajai Wunyon Hillary Clinton, Sidney Joe Hong, Eric Holder, Democratic Orodo, Manau, CIA Nujai Muhong, John Brennan, New York Bino Choyimu and Ruku Mone, Hollywood Yoshim Energy, Robert De Niro, Power Mare, through Alunga, the Maratram, we went Josu, Tadu Regi, Pichavari.
Turkey Nanga Istanbul ka sorry kaunse yoma sorry tarin daw Jamal Khashoggi attack khan ra ne patat pi sorry bian Salman ga Russia tamara Vladimir Putin ne chatabri ni ga telephone ne set twe pyo cha kae de lo sorry aso ga tarin thana ga pyo ba de di tarin daw attack khan amu ma tawun shi du a lo ngo thait tet ne pyet tan ya si bo twe sorry aso ga ga lou saung ma phit chang bian Salman ga Russia tamara ko gari pe kae de lo pyo ba de Sorry, Anashin Ancient Meta Mohammed bin Salman Wibane Sari, Washington Post Ma Yitani, Sorry Drinda, Khashoggi Attakayamuna Patabi, Gabatawanga, Amit Dodari, Trukejabi, Sorry Arabia Wiban Pitin Kejara Pipari, Khashoggi Amuna Patabi, a chinirigo, Sorry Bian Salman, Russia Tamra Putinu, Telephone Setuajima Pioja Kejang, Russia Sua, Jetabrini, Jinja Jama Popiavari. Kamsam Nuga, serious and a chinny rigo sooner get it, so in Ganama, sorry, Arabian and Russia Ruja, Abian Bubon, so in Sayarigo sooner get at it, Lupiobari, sorry, Bianca, Russia, Tamara, Vladimir Putingo, sorry, Arabian, Nangago, Lyle, Lepa, Port, Peko, get down in Russia, Sua, Jinja, Jama, Popia, Tabari.
American Dombin is a good, Dapo Yawamiazo, Silupu, Pandukontana Juga, Sinsanibari. Who American and Riga should be on when you have to do Danji, American and Ego Wimalana on Tasibu, Setago, Donian, Domelu, the Maradona Tramga, Jagabrinima, Biobidano, Pandagonga, Tapuelu Yakis, Sinsala, Piapari. Nezalun Yutapurigo, Togu, Bibu, Dre, Tapuri, Lubibu, Mimi Lunuitanaya, Panjajago, Pandagon Sita Najuga, Lakanyashi Tarelu, American Tawashi to Duga, Viewigo, Dibu Piosuari. Tapo when she do a Pelos Raguro, Panjaja Mamapa, Hulu, Amin Pore, Editawashi to Gabiobari. ဘာကြောင့်လဲဆိုတော့လိုအပ်တဲ့လုပ်ငန်းကိုအထောက်အကူပြုနိုင်ဖို့လူအရေးအတွက်ဘယ်လောက်လိုလဲဆိုတဲ့အပေါ်မှာအခြေခံပြီးတပ်ဖွဲ့ဝင်ဘယ်လောက်လွတ်မယ်ဆိုတာကိုပန်တကုံကဆုံးဖြတ်တာကြောင့်လို့ပြောပါတယ်။အဲ့ဒီနိုင်ငံတောင်ဘက်နယ်စပ်ကိုနိုင်ငံတော်ကာကွယ်ရေးအရှင်တပ်ဖွဲ့ဝင်2000ကျော်လွှတ်ထားပြီးပါပြီ။အမေရိကန်နဲ့အနီးဆုံးနယ်စပ်ကနေမိုင်1000လီပတ်အကွာမှာရောက်နေတဲ့ရွှေပြောင်းဝင်ရောက်သူလူတန်းကြီးနဲ့ပတ်သက်လို့သမ္မတထရမ်ကနိုင်ငံအရေးပေါ်အခြေအနေတစ်ခုအဖြစ်ပြောဆိုပါတယ်။
ရုရှားနိုင်ငံကကမ္ဘာမှာဘယ်နေရာမှမရှိနိုင်တဲ့လက်နက်တွေကိုတီထွင်ဖန်တီးမှာဖြစ်ကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကပြောကြားလိုက်ပါတယ်။အမေရိကန်သမ္မတကရုရှားနဲ့ချုပ်ဆိုထားတဲ့တာလတ်တဲ့နျူကလ িয়ার လက်နက်စာချုပ်ကနေနှုတ်ထွက်ဖို့အတွက်ဆုံးဖြတ်ခဲ့ပြီးမကြာခင်မှာပဲအခုလိုပြောကြားလိုက်တာပါ။ကျတဲ့ပရင်းကစစ်ဖက်နဲ့ရဲဘက်ထိတ်တန့်အရာရှိတွေနဲ့စီဝေးမှာသမ္မတပူတင်ကရုရှားအနေနဲ့ဘယ်သူ့ကိုမှချိမ့်ချောက်တာမျိုးလုပ်မှာမဟုတ်တယ်လို့နိုင်ငံတကာလုံခြုံရေးနဲ့လက်နက်ထိန်းချုပ်ရေးဆိုင်ရာနဲ့ပတ်သက်ပြီးရုရှားဘက်ကစောင့်ထိုင်းရမယ့်တာဝန်ဝတ်တရားတွေကိုခိုင်ခိုင်မာမာစောက်ကင်ထားမှာဖြစ်ကြောင်းပြောကြားခဲ့တာပါ။ကြုံလာရနိုင်တဲ့ချိမ့်ချောက်မှုတွေရဲ့ရန်ကနေကောက်ကွယ်ဖို့အတွက်ရုရှားရဲ့လက်ရှိလက်နက်တွေခင့်မိလာအောင်လုပ်မယ်လို့လည်းပြောပါတယ်။စီးခင်နောက်ပိုင်းနေတိုးစစ်မဟာမိတ်ဖွဲ့အကြီးဆုံးစီးလက်ကျင်မှုဖြစ်တဲ့နေတိုးမဟာမိတ်တပ်သား9000ပါဝင်တဲ့စီးလက်ကျင်မှုကိုနော်ဝေးမှာစတင်ကျင်းပခဲ့ခြင်းနဲ့တရက်ထဲမှာပဲရုရှားသမ္မတကအခုလိုပြောတာပါရုရှားနဲ့ဥရောပနိုင်ငံတွေကြားနေဆက်ဒေသတွေမှာရုရှားကစစ်တပ်တွေတိုးမြင့်ချထားခဲ့ခြင်းကစပြီးနေဆက်ချင်းထိစပ်နေတဲ့နိုင်ငံတွေနဲ့ရုရှားတို့ကြားဆက်ဆံရေးတင်းမာလာစေတာဖြစ်ပြီးဒီနိုင်ငံတွေကသူတို့စီမှာရုရှားကယူကရိန်းနဲ့ဂျော်ဂျီယာနိုင်ငံတွေမှာလို့ဝင်ရောက်ကျူးကျော်လာမှာကိုစိုးရိမ်နေကြတာဖြစ်ပါတယ်
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်လေးကိုမနေ့6နာရီကနေပြီးတော့9နာရီအထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9483လိုင်းထိုမီတာ48 kHz 6153ညာနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင်
ဒီရီကနေတောက်ကြမနေ့ဖက်တဲ့တွေကိုတရားဆက်လက်ထုတ်လွှင့်နေပါတယ်။ရိုဟင်ဂျာကြတဲ့နဲ့ပတ်သက်ပြီးနိုင်ငံတော်ရဲ့ပြောဆိုလူဆောင်ချက်တွေဟာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားနှိမ့်တိုင်းဆောင်ရွက်မှုတွေကိုအထောက်အကူပြုတဲ့နည်းလမ်းမျိုးနဲ့သာဖြစ်တဲ့လို့ပြည်ထောင်ငံကြီးဌာနပြောခွင့်ရကပြောပြီးကုလသမဂ္ဂလူမျိုးရေးကောင်စီမှဒီကိစ္စဆွေးနွေးတဲ့အပေါ်ဝေဖန်လိုက်ပါတယ်
။中方一贯主张国际社会在诺开邦问题上呢应该发挥建设性的作用。
ရိုဟင်ဂျာကိစ္စမှာနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့အပြုသဘောဆောင်တဲ့အခန့်ကဏ္ဍကနေပါဝင်တင်ပြီးဒီလိုနည်းလမ်းနဲ့လှုပ်ဆောင်ချက်အားလုံးဟာမြန်မာနဲ့ဘင်္ဂလားဒေ့ရှ်တို့အကြားဆွေးနွေးညှိနှိုင်းတာနဲ့ပူးပေါင်းဆောင်ရွက်တာကိုအထောက်အကူဖြစ်စေတဲ့နဲ့ဆိုတာဒီဥနိုင်ငံကအမြဲပြောလာတာပါဒါအပြင်လူခွင့်ရေးကိစ္စတွေကိုလူမျိုးရေးကောင်စီမှဆွေးနွေးတာမတင်လျော်ပါဘူးလူခွင့်ရေးဆိုင်ရာအချက်အလက်ရှာဖွေရေးအဖွဲ့ကလူမျိုးရေးကောင်စီကိုတင်ပြတာဟာလေလူမျိုးရေးကောင်စီရဲ့လှုပ်ထုံးလှုပ်နှီးနဲ့မကိုက်ညီပါဘူးဒါဟာမြန်မာနဲ့ဘင်္ဂလားဒေ့ရှ်အကြားဆက်ဆက်ပြောဆိုတဲ့လုပ်ငန်းစဉ်ကိုအနှောက်အယှက်ဖြစ်စေပြီးဒီကိစ္စပေါ်တင့်လျော်တဲ့ဖြည့်ဆည်းမှုတစ်ခုရာရေးလုပ်ငန်းစဉ်ကိုထိခိုက်စေပါတယ်ဒီကိစ္စပေါ်မှာလူမျိုးရေးကောင်စီဖော်ဝင်နိုင်ငံတွေအားလုံးသဘောတူညီမှုရတဲ့အခြေအနေအခုထိမရောက်သေးပါဘူးလို့တရုတ်နိုင်ငံရဲ့ဌာနပြောခွင့်ရအမျိုးသမီးဟွာချွန်ရင်းကကြာသပတေးနေ့ပုံမှန်သတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ
်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေတဲ့ရ ेंजर ဒုက္ခသည်တွေဌာနပြန်နိုင်အစီအစဉ်မှာအထောက်အကူပေးနိုင်ဖို့အတွက်အာဆီယံနိုင်ငံကြီးဝန်ကြီးတွေမြန်မာနိုင်ငံတည်းနိုဝင်ဘာလမှာတွားရောက်ဆွေးနွေးမယ်လို့အာဆီယံအဖွဲ့ပြောကြားချက်နဲ့ပတ်သက်ပြီးဒုက္ခသည်တွေကိုဌာနပြန်ပြီးပို့ဖို့အတွက်အချိန်မတန်သေးတာကြောင့်စိုးရင်ပူပန်ကြောင်းလူခွင့်ရေးဆိုင်ရာအာဆီယံလွှတ်တော်အမတ်များအဖွဲ့ APHR ကပြောကြားလိုက်ပါတယ်။ APHR ဥက္ကဋ္ဌဖြစ်တဲ့မလေးရှားမှာ Charles Santiago ကကြက်တပင်းနေမှာပြောကြားလိုက်တာဖြစ်ပြီး Ranger အတိုင်းဝိုင်းဟာမြန်မာနိုင်ငံမှာအကြမ်းဖက်မှုတွေဖိနှိပ်မှုတွေခွဲခြားဆက်ဆံမှုတွေဆယ်စုနှစ်နဲ့ချီခံစားလာရကြောင်းနဲ့အခုသူတို့တွေနေရရင်ဂုံတိတ်ခါရှိရှိပြန်နိုင်မဲ့အခြေအနေမရှိသေးတာသိတာနေတယ်လို့ပြောပါတယ်။
မြန်မာနဲ့အိန္ဒိယနိုင်ငံတို့ကြားကုန်းတွင်းနေဆက်ကိုဖြတ်ပြီးအပြန်လန်သွားလာခွင့်ဆိုင်ရာသဘောတူညီချက်တရက်ကိုအခုလရှိနေမှာလက်မှတ်ရထုတ်ပြီးကြတဲ့ကဆိုရင်အိန္ဒိယနိုင်ငံပကြားမှာစေတောကူတဲ့မြန်မာနိုင်ငံသားအစီအတွက်ပုံများလာတယ်လို့အိန္ဒိယ The Hindu Business Line online သတင်းတပုတ်မှာဖော်ပြထားပါတယ်။စကိုင်းတိုင်းတမူးမြို့နယ်နေဆက်အိန္ဒိယပကြားမိုရီမြို့ကနေတဆင့် Imphal မြို့ကရှီဂျားစေယုံထိအသွားပြီးနှလုံးခွက်စိတ်ကုသတာကြောက်ကပ်အသည်းနဲ့မျက်ကြည်လွှာအစာထုတ်ကုသသူလူနာအယောက်20အပါအဝင်မြန်မာနိုင်ငံသားလူနာ130နီးပါးစေတောကူကြတယ်လို့သတင်းကဆိုပါတယ်။အော်တိုဘာလ18ရက်နေ့ထိဆိုရင်မနီပူပြည်နယ်ကိုဝင်ရောက်တဲ့မြန်မာနိုင်ငံသားအရေအတွက်ခန့်မှန်းကြေ925ရောက်ရှိပြီးအများစုဟာဆေးကုသခွင့်ဗီဇာနဲ့လာကြတာလို့အိန္ဒိယနယ်စပ်တာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့လည်းမနီပူပြည်နယ်ဟာအိန္ဒိယအရှေ့မြောက်ပိုင်းမှာလက်နက်ကင်ပုံကန်တဲ့အဖွဲ့အများပြားရှိတဲ့ဒေသဖြစ်တာကြောင့်မိုရီနဲ့အင်ဖာကြားမှာနယ်စပ်စစ်ဆေးရေးဂိတ်3ခုထဲမှနေချထားပြီးဝင်ရောက်လာသူတွေကိုအိန္ဒိယလူမျိုးရေးတပ်ဖွဲ့တွေကတင်းတင်းကြပ်ကြပ်ရှာဖွေစစ်ဆေးတာတွေလုပ်ပါတယ်။အဲ့ဒီဂိတ်တွေမှာရှာဖွေစစ်ဆေးတဲ့အစစ်မြင့်ပစ္စည်းကိရိယာတွေမရှိတာကြောင့်အများဆုံး3နှစ်နီးကခန္ဓာကိုယ်ကိုလက်နက်ရှာဖွေတဲ့နီးပါအဲ့ဒီနေရာမှာအိန္ဒိယလူမျိုးရေးတပ်ဖွဲ့ဝင်တွေဟာ မြန်မာနိုင်ငံကဧည့်သည်တွေကိုမဖွဲ့မညာပြုမှုဆက်ဆံတယ်လို့မြန်မာဘက်ကဆွဆွဲပြောဆိုထားတာရှိပါတယ
်။အစိုးရအနေနဲ့လင်းလူချစ်သူတွေနဲ့သူတို့ရဲ့အတိုင်းဝန်းကိုအကာအကွယ်ပေးတဲ့မူဝါဒတွေနဲ့ဥပဒေတွေကိုပြင်ဆင်ပြဋ္ဌာန်းချဖို့အတွက်ကုလသမဂ္ဂလူခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ် Victor Madrigal von Noska 83 ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာတိုက်တွန်းလိုက်ပါတယ်။အထွေထွေညီလာခံရဲ့လူခွင့်ရေးဆိုင်ရာကော်မတီကိုအစီရင်ခံစာတင်သွင်းချိန်မှာအခုလိုပြောကြားခဲ့တာဖြစ်ပြီးနိုင်ငံတွင်းနေနဲ့လိင်လူချစ်သူတွေပေါ်မှာခွဲခြားဆက်ဆံမှုတွေပပျောက်စေဖို့အတွက်ခြေပညာဆိုင်ရာအခြေအနေရဲ့လိင်ခွဲခြားတတ်မှတ်မှုပုံစံတွေတတ်မှတ်ဖို့ပါတိုက်တွန်းခဲ့ပါတယ်။လိင်လူချစ်သူတွေဟာအကြမ်းဖက်မှုနဲ့ခွဲခြားဆက်ဆံမှုတွေခံစားနေကြရမှာမို့သူတို့ကိုအကာအကွယ်ပေးဖို့အတွက်လိုအပ်တယ်လို့ကုလသမဂ္ဂအထူးကိုယ်စားလှယ်ကချက်တပရီနေမှာသတင်းတောက်တွေကိုပြောပါတယ်။လင်းကပြောင်းထားသူတွေအရေးကိုအထူးကိုယ်စားလှယ်ကဦးစားပေးဆွေးနွေးခဲ့တာဖြစ်ပြီးသူတို့တွေဟာမွေးစင်ကတတ်မှတ်ချက်နဲ့ကွဲပြားနေတာမို့တရားဥပဒေအရပြောင်းလဲတတ်မှတ်ခွင့်မရတာမို့အခက်အခဲတွေကြုံနေကြရတယ်လို့ပြောပါတယ
်။မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ခင်မျိုးသက်တို့ပြောပြခဲ့ကြတာဖြစ်ပါတယ်။အခုတော့သတင်းလွှာတွေကိုတက်ဆက်တော်မှာမို့နိုင်ငံတကာသတင်းလွှာတွေကိုနားဆင်ကြပါမယ်။တရုတ်နိုင်ငံဟာဂျပန်ရဲ့အကြီးဆုံးကုန်သွယ်ပေးနိုင်ငံဖြစ်ပြီးတော့တရုတ်သမ္မတရှီချင်းဖင်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့ဟာနိုင်ငံတကာအခမ်းအနားတွေရဲ့ပြင်ပမှာတရားတွေ့ဆုံတာတွေရှိခဲ့ပေမဲ့နှစ်ဦးတည်းထိပ်သီးဆွေးနွေးပွဲကျင်းပဖို့ဂျပန်ဝန်ကြီးချုပ်အနေနဲ့တရုတ်နိုင်ငံကိုတခါမှသွားခဲ့ဘူးခြင်းမရှိသေးပါဘူး။ဂျပန်တရုတ်ညဉ့်ညံရည်နဲ့ချစ်ကြည်ရေးစာချုပ်လက်မှတ်ရေးထိုးတဲ့နှစ်40ပြည့်အခမ်းအနားကိုတက်ရောက်ဖို့အတွက်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေဟာဘေကျင်းမြို့ကိုဂျာတာရင်းနေမှာရောက်ရှိသွားတဲ့အချိန်မှာတော့ဒီအခြေအနေတွေပြောင်းလဲသွားခဲ့ပါတယ်။အပြည့်စုံကိုကိုဇော်ဝင်းနိုင်တင်ပြထားတာကိုနားဆင်ပါခင်ဗျာ
။လွန်ခဲ့တဲ့6နှစ်ကဝန်ကြီးချုပ်ရာဒူးကိုလက်ခံရယူပြီးတဲ့နောက်ဒါဟာမစ္စတာအာဘေအနေနဲ့တရုတ်နိုင်ငံကိုပထမဆုံးအကြိမ်တက်ရောက်ခြင်းဖြစ်ပါတယ်။ခေါင်းဆောင်နှုတ်ဦးတွေ့ဆုံကြတဲ့အခါအရှိတရုတ်ပင်လယ်ပြင်လုံခြုံရေးကိစ္စနဲ့မြောက်ကိုရီးယားအရေးတွေပါဝင်မှာဖြစ်ပေမဲ့ဝန်ကြီးချုပ်အာဘေရဲ့တောင်းရကြခီးစဉ်အတွင်းအဓိကထားဆွေးနွေးမဲ့ကိစ္စဟာစီးပွားရေးပဲဖြစ်ပါတယ်။ဝန်ကြီးချုပ်အာဘေဟာဂျာတာပရင်းနေကတရုတ်ဝန်ကြီးချုပ်လီခေချန်နဲ့တွေ့ဆုံဆွေးနွေးပြီးဂျပန်တရုတ်ငြိမ်းချမ်းရေးနဲ့ချစ်ကြည်စာချုပ်လက်မှတ်ရေးထိုးတဲ့နေ့40ပြည့်အခမ်းအနားကိုတက်ရောက်ခဲ့ပါတယ်။တောက်ကြနေမှာတော့သမ္မတရှီကျင်းဖင်နဲ့တွေ့ဆုံမှာဖြစ်တာကြောင့်ဒါဟာ2012ခုနှစ်နောက်ပိုင်းတရုတ်နဲ့ဂျပန်ကြားပထမဆုံးအကြိမ်ပြုလုပ်မဲ့ထိပ်သီးဆွေးနွေးပွဲဖြစ်ပါတယ်။ဒီ၃ရက်ကြာထိပ်သီးဆွေးနွေးပွဲကနေအနာဂတ်ဆွေးနွေးပွဲအတွက်အခြေခံလုပ်ငန်းစဉ်တွေချမှတ်နိုင်ပြီးသမရရှိလဲဂျပန်နိုင်ငံကိုတွားရောက်လက်ပတ်ရေးအတွက်ဖြစ်လာနိုင်ခြေရှိတယ်လို့အဆိုအရအရာရှိတွေနဲ့သူတေတီတွေကခန့်မှန်းပြောဆိုနေကြပါတယ်။သူတရုတ်နိုင်ငံကိုမထွက်ခွာခင်တရက်အလိုပုတ်ထူးနေကလွတ်တော်မှာအဆိုရမူဝါဒရေးရနဲ့ဆိုင်တဲ့ကိစ္စရပ်တွေကိုပြောဆိုတာမှလည်းတန်တမာရေးနဲ့ဆိုင်တဲ့အပြန်အလှန်ဆောင်ရွက်မှုတွေကိုမဆုံးမနစ်စ조사တော့မှဖြစ်တယ်လို့နိုင်ငံဆက်ဆံရေးမှလည်းစီးပွားရေးပူးပေါင်းဆောင်ရွက်မှုကနေအကစားဘက်မှာပူပေါင်းဆောင်ရွက်တာတွေအထိအလွာဆုံးမှာပူပေါင်းဆောင်ရွက်နိုင်ဖို့ကြိုးစားသွားမယ်အကြောင်းဝန်ကြီးချုပ်အာဘေကပြောကြားခဲ့ပါတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရအမျိုးသမီးဟွာချုံရင်ကတော့ဒီ CEO ဘက်ဟာအရေးပါကြောင်းနဲ့နှစ်နိုင်ငံအကြဆက်ဆံရေးအသစ်ကိုဖန်တီးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းပြောပါတယ
်။ women 希望双方呢能够在这样的重要的时间节点能够请前起后能够再次的
ကျမတို့ဟာမိတ်ဆွေနိုင်ငံတွေဖြစ်တယ်တိုင်ဘက်နိုင်ငံတွေမဟုတ်ဘူးပြီးတော့ကျမတို့ချင်းချင်းကြားအပြန်အလှန်နားလည်မှုရှိတယ်ဆိုတာကိုအတိပြုပြီးစိန်ခေါ်မှုတွေအစားပေါ်ထွက်လာမဲ့အခွင့်အရေးတွေကိုအသုံးချကြရမှာပါဒါကြောင့်ကျမတို့ရဲ့ဆက်ဆံရေးကိုဒီထက်ပိုမိုဖွံ့ဖြိုးတိုးတက်အောင်လှုပ်ဆောင်နိုင်ပါမယ်တစ်ချိန်တည်းမှာပဲနှစ်ဦးနှစ်ဖက်အကျိုးရှိစေမယ့်ကဏ္ဍစုံမှာပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြှင့်လှုပ်ဆောင်သွားကြမှာပါ
အရှိတရုတ်ပင်လယ်ပြင်အတွင်းဂျပန်တို့ကဆန်ကာကုလို့ခေါ်ပြီးတရုတ်တို့ကဓာတ်ယူလို့ခေါ်တဲ့ကျွန်းပိုင်ဆိုင်မှုနဲ့ပတ်သက်လို့ဝန်ကြီးချုပ်အာဘေနဲ့သမ္မတရှီတို့အကြားသဘောထားကွဲပြားစွာယက်တည်ကြဖို့သဘောတူကြလိမ့်မယ်လို့မျှော်လင့်ကြောင်း East West Institute ကအကြီးတန်းသုတေသီ Jonathan Berkshire Miller ကပြောပါတယ်။ Tokyo မြို့အခြေစိုက်မဟာဗျူဟာလေ့လာရေးဌာနကအကြီးတန်းသုတေသီ Grant Newsham ကလည်းထိပ်သီးဆူအဝဲကနေအရှိတရုတ်ပင်လယ်ပြင်အတွင်းကပိုင်ဆိုင်မှုတွေကိစ္စအတွက်တိကျတဲ့ဆုံးဖြတ်ချက်တစ်စုံတစ်ရာထွက်လာလိမ့်မယ်လို့မျှော်လင့်ကြောင်းပြောပါတယ်။တစ်ဖက်မှာလည်းမြောက်ကိုရီးယားပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေကိုတရုတ်နိုင်ငံဘက်ကလိုက်နာခြင်းမရှိတဲ့ကိစ္စဟာဂျပန်တို့ကစိုးရိမ်စရာဖြစ်နေကြောင်း East West Institute ကအကြီးတန်းသုတေသီ Jonathan Berkshire Miller ကပြောပါလေ
I think Japan is so focused now also on the US and South Korea and seeing what Trump administration how it's approaching
ဂျပန်ဟာအမေရိကန်နဲ့တောင်ကိုရီးယားဘက်ကိုတိတ်အာရုံစိုက်လွှင်းနေတယ်ပြီးတော့သမ္မတထရမ့်အစိုးရကဒီကိစ္စကိုဘယ်လိုပုံစံနဲ့ချဉ်ကပ်ဆောင်ရွက်နေလဲဆိုတာကိုလည်းအလေးပေးလွှင့်နေတယ်လို့ကျွန်တော်ထင်တယ်နောက်ပြီးတော့မြောက်ကိုရီးယားပေါ်ချမှတ်ထားတဲ့ပိတ်ဆို့မှုတွေကိုပြန်ရုပ်သိမ်းပေးတာနဲ့တချို့ပိတ်ဆို့မှုတွေကို short ချပေးနေတဲ့ပေါ်ဂျပန်နိုင်ငံဘက်ကစိုးရိမ်မှုတွေရှိနေပုံရတယ်
တရုတ်နိုင်ငံရဲ့ခေတ်သစ်ပိုလမတ်စီမံကိန်းလို့ခေါ်ကြတဲ့ One Belt One Road ရှောင်းဝန်းတစ်ခုလမ်းကြောင်းတစ်ခုစီမံကိန်းအပေါ်ဝန်ကြီးချုပ်အာဘေးကဘယ်လိုသဘောထားမှတ်ချက်ပေးမလဲဆိုတာကလည်းစိတ်ဝင်စားစွာစောင့်ကြည့်တဲ့ကိစ္စဖြစ်ကြောင်းမိလာကပြောပါတယ်ခေတ်သစ်ပိုလာမစီမံကိန်းအပြင်ဘဏ္ဍာရေးဆိုင်ရာကိစ္စတွေနဲ့ပတ်သက်လို့နှစ်နိုင်ငံအကြားအမေရိကန်ဒေါ်လာ25ဘီလီယံကိုအရင်းကိုအတိုးတစ်မျိုးနဲ့ပေးပြီးအတိုးကိုချင်းငွေတစ်မျိုးနဲ့ပေးတဲ့ currency swap စနစ်အကောင့်ထဲပေါ်ရေးကိစ္စကိုလည်းခေါင်းဆောင်နှစ်ဦးဆွေးနွေးကြဖို့ရှိတယ်လို့တိုကျိုမြို့အခြေစိုက်မဟာဗျူဟာလေ့လာရေးဌာနကအခြေခံသုတေသီ Grab News ကပြောပါတယ်ဒါပေမဲ့တယောက်နဲ့တယောက်စိတ်ကျဉ်းနှံ့ယုံလောက်တွစ်ဆုံလက်ဆွဲနှုတ်ဆက်လိုက်နိုင်တာကလွဲလို့တခြားခိုင်မာတဲ့ဆုံးဖြတ်ချက်တွေချနိုင်လိမ့်မယ်လို့သူ့အနေနဲ့မှမျှော်လင့်ကြောင်း News ကပြောပါတယ
် It'll lead to this sort of a superficialsort of shaking hands in this vague sense that they kind of
ဘောရံသဘောလောက်ပဲလက်ဆွဲနှုတ်ဆက်ပြီးတော့တခုခုကိုသဘောတူခဲ့ကြသလိုလိုနဲ့ဘာမှခိုင်မာတဲ့ရလက်တစုံတရာမရပဲပြီးဆုံးသွားတဲ့ထိတ်သီးဆွေးနွေးပွဲပဲဖြစ်မှာပါ
ဘာတွေပဲဆွေးနွေးခဲ့ဆွေးနွေးခဲ့ထွက်လာတဲ့အဖြေကတော့ဒေတာရင်းတရုတ်နိုင်ငံတစ်ခုတည်းကကြီးစိုးရေးအတွက်အဓိကအဟံတားဖြစ်နေတဲ့ဂျပန်နိုင်ငံအပေါ်ထားတဲ့တရုတ်တို့ရဲ့ပဋိပက္ခဆန်ပြီးမလိုလားတဲ့သဘောထားဟာပြောင်းလဲသွားမှာမဟုတ်ဘူးလို့ Grand News Sham ကပြောပါတယ်ခင်ဗျာ
ကိုဇော်ဝန်လိုင်ပြောပြသွားတာဖြစ်ပါတယ်အခုတော့အင်ဒိုနီးရှားနိုင်ငံဘက်ကအခြေအနေကိုကြည့်အောင်ပါအင်ဒိုနီးရှားနိုင်ငံမှာ2019ခုနှစ်ကျရင်ကျင်းပဖို့ရှိတဲ့အထွေထွေရွေးကောက်ပွဲမှာတိုင်ငင်သတင်းတူသတင်းမှားလောက်ကျန်သတင်းတွေဖြန့်ဖြူးတဲ့ပြဿနာတွေကြီးထွားလာနေပါတယ်သတင်းမီဒီယာသမားတွေနဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေကဒီအခြေအနေကိုစူးစမ်းပြီးတော့တိုက်ဖြတ်နေကြပေမဲ့လည်းထိရောက်ပါမလားဆိုတာကိုမေးခွန်းထုတ်နေကြပါတယ်ဂျကာတာကနေ Max Weldon ပေးပို့ထားတဲ့သတင်းတော်ကိုကိုကျော်ကျော်သိန်းပြောပြပါလိမ့်မယ်ခင်ဗျာ
ကမ္ဘာမှာတတိယလူဦးရေအများဆုံးဒီမိုကရေစီနိုင်ငံဖြစ်ပြီးလူဦးရေအများစုကအသက်ငယ်ရွယ်ပြီးတော့မိုဘိုင်းဖုန်းတွေကိုအဓိကသုံးစွဲကြသူတွေဖြစ်နေတဲ့အပြင်ဒီဂျစ်တယ်နည်းပညာပိုင်းအသိဗဟုသုတနိုင်ပါကြတဲ့အင်ဒိုနီးရှားနိုင်ငံဟာလောက်ကျန်သတင်းတွေနဲ့သတင်းလူတွေပြန့်နှံ့ဖို့တိတ်လွယ်ကူတဲ့အခြေအနေမှာရောက်နေတာပါသတင်းလူတွေကိုတိုက်ဖြတ်ဖို့အစိုးရနဲ့သတင်းမီဒီယာတွေကကြိုးစားကြပေမဲ့လောက်ကျန်သတင်းအများစုဟာဆိုရှယ်မီဒီယာတွေနဲ့ WhatsApp မိုဘိုင်း application တွေမှာအများဆုံးပြန့်နှံ့နေတာပါဒါကြောင့်2019 AB လမှာလို့ဖို့ရှိတဲ့ရွေးကောက်ပွဲတွေမတိုင်ခင်ပြဿနာပိုးပြီးဆိုးရွားလာမှာကိုလူအများကစိုးရိမ်နေကြပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့ဩစတြေးလျမျိုးသားတက္ကသိုလ်အာဆာနဲ့ပစိဖိတ်ရေးရာကောလိပ်ကမီဒီယာဘာသာရပ်ကတိက Ross Tapsell ကအခုလိုတုံ့တက်ပါတယ
်။ Indonesia's media landscape is quite diverse and there is enormous press freedom.
Indonesia နိုင်ငံရဲ့မီဒီယာအနေအထားကအတော်လေးအမျိုးစုံနေပြီးဒေတာရင်းတခြားနိုင်ငံတွေနဲ့နှိုင်းယှဉ်ရင်သတင်းလွှတ်လောက်ခွင့်ကြီးမားပါတယ်။ဒါပေမဲ့နိုင်ငံရေးပါတီတွေနဲ့အခြေအဆက်ရှိတဲ့သတင်းမီဒီယာပိုင်ရှင်တွေကအဲ့ဒီအခြေအနေကိုအတုံးချလွှမ်းမိုးပြီးတော့ပါတီဆွဲပါတဲ့နိုင်ငံရေးသတင်းတွေဖြန့်တာပိုတိုးလာနေပါတယ်
။အမေရိကန်ကွန်နက်တီကတ်ပြည်နယ်ဗဟိုတက္ကသိုလ်က2016ခုနှစ်မှာကောက်ယူတဲ့ကမ္ဘာလုံးဆိုင်ရာစာတမ်းမြောက်မှုနဲ့စာတမ်းမြောက်သူအမှုအကျင့်လေ့လာချက်စစ်တမ်းမှာနိုင်ငံပေါင်း62နိုင်ငံပါဝင်ပြီးအင်ဒိုနီးရှားကိုအဆင့်60သတ်မှတ်ထားပါတယ်။အင်ဒိုနီးရှားလူမှုဝန်ဝန်ကြားမှာစာတမ်းမြောက်မှုနှုန်းတိတ်ကိုနှိမ်ကျနေတယ်လို့အင်ဒိုနီးရှားလွတ်လပ်သောသတင်းတော်များမှာမိအဖွဲ့ AGR ရဲ့အတွင်မှုချုပ် Revolusi Riza ကပြောပါတယ
်။ literacy မှာကတော့ ਉਹ ကြီးတန်းကတ
န်းတာ။ဟုတ်ကြံသတင်းတွေကလူထုကိုအကွဲအကွဲအပြားပြားဖြစ်အောင်လှုပ်ပလိုက်တဲ့ပုံရှိပါတယ်။သတင်းရဲ့တကယ့်အစ်စ်မှန်သဘာဝကိုလူထုနားလည်သဘောပေါက်လာအောင်ပညာပေးဖို့ဟာပို့ပို့ပြီးတော့အရေးကြီးလောက်ရမယ့်ကိစ္စဖြစ်လာပါတယ်
။ကျောင်းတွေမှာ digital အသိတုဒ္ဒဆိုင်ရာသင်ခန်းစာတွေကိုရှော့ချပစ်ပြီးဘာသာရေးနဲ့အမျိုးသားရေးဝါဒလိလာမှုတွေကိုပိုပြီးဦးစားပေးလာတာဟာစိုးရိမ်စရာဖြစ်တယ်လို့ကတိကဒက်ပဆယ်ကထောက်ပြပါတယ
် Because you do have millions of Indonesians who are only just signing up to the internet
via I don't know ဆိုတော့အခုမှအင်တာနက်ကိုစာသုံးကြတဲ့အင်ဒိုနီးရှားနိုင်ငံသားတန်ပေါင်းများစွာရှိပါတယ်ရေဘူအဖြစ်ဆိုရင်သတင်းအတုအယောင်တွေနဲ့အဲဒီကရတဲ့အမြင်တွေကိုသူများတွေကိုအလွယ်တကူပဲတဆင့်ပြန်ပြောတတ်သူတွေဟာအသက်ကြီးတဲ့အင်ဒိုနီးရှားနိုင်ငံသားတွေဖြစ်ကြပါတယ်
ဒီကိစ္စကိုအစိုးရကလည်းအထူးအလေးနဲ့ထားပြီးကြံ့တွင်းနေပါတယ်။သတင်းအတုအယောင်တွေအကြောင်းလောက်ကျန်သတင်းတွေကိုဘယ်လိုနှိမ်နှင်းမယ်ဆိုတဲ့အကြောင်းတွေကို website အသစ် stophoax.id မှာသတင်းပတ်စင်တိုင်းရှင်းလင်းတင်ဆက်သွားမယ်လို့အင်ဒိုနီးရှားဆက်သွယ်ရေးဌာနကစက်တင်ဘာလမှာကြေညာထားပါတယ်။ဒါပေမဲ့လည်းတာဝန်ရှိသူတွေဟာလက်ရှိအကြီးအကဲရဲ့ညွှန်ကြားချက်တွေကိုလိုက်နာဆောင်ရွက်တာကြောင့်ရွေးကောက်ပွဲကျင်းပဖို့ရှိတဲ့အခြေအနေမျိုးမှာအစိုးရကဝင်ရောက်လှုပ်ဆောင်တာရဲ့ထိရောက်မှုကအကန့်အသတ်ရှိတယ်လို့အင်ဒိုနီးရှားလောက်ကျန်ပြောဆိုမှုတိုက်ဖြတ်ရေးအဖွဲ့မာဖင်ဒိုးရဲ့ဥက္ကဋ္ဌအန်နီတာဝါဟစ်ကပြောပါတယ်
Jadi setiap kali ada hoax yang ditangkap oleh pemerintah dan kemudian
itu yang lojan tadi kuku soya ka mi lai dai ma era ko phun cha lai da da ma mho ai tadin phyan ne account ko pai pye lai da myu lou lai da ba be ai ma ndie ka shi ni ba de soya ha di yue kaw pwe ma atai khan rui ko atan taik twa aw lou ni de so pi sin tha de akwat the win twa ba lai me
lojan tadin lu ye andre belaw ji de so da ဆူလာဝီစီကျွန်းအလယ်ပိုင်းပါလူမြို့မှာမကြသေးခင်ကလှုပ်ခတ်သွားတဲ့ငလျင်နဲ့ဆူနာမီရေလိုင်းဒဏ်ကြုံနေရတဲ့ကာလမှာပူတင်ရှားသွားပါတယ်။ဘေးဒဏ်သင့်ဒေသတွေအတွက်နောက်ဆုံးအခြေအနေတွေကိုတရားဝင်ထုတ်ပြန်ပေးနေတဲ့အချိန်ထဲမှာပဲနောက်ထပ်ငလျင်ကြီးလှုပ်တော့မယ်ဆိုတဲ့သတင်းတွေမီးတောင်ပေါက်ကွဲတဲ့ပုံအဟောင်းတွေနဲ့လှုပ်ကြံသတင်းဖြန့်တာတွေကြောင့်လူလူကြားမှာထိတ်လန့်ကြဖြစ်ကြရတဲ့အတွက်တဘာဝဘေးရန်တွေစီမံခန့်ခွဲရေးဌာနအနေနဲ့ဒီသတင်းမှားတွေကိုပြန်ပြီးခြေဖြတ်ရတဲ့အလို့ကိုလည်းမဖြစ်မနေလှုပ်ခဲ့ကြရပါတယ်ခင်ဗျာ။
ဒါကတော့အင်ဒိုနီးရှားမှာရွေးကောက်ပွဲတိုင်ငင်မှာလှုပ်ကြံတဲ့တဲ့နေတင်းတူတွေပြန့်နှံ့နေတဲ့အကြောင်းတင်းလွာကိုကိုချိုချိုချင်းပြောပြသွားတာဖြစ်ပါတယ်။အင်ဒိုနီးရှားပြီးတော့မလေးရှားနိုင်ငံဘက်ကအခြေအနေဆက်ပါမယ်။မလေးရှားဝန်ကြီးချုပ်ဟောင်းနာဂျစ်ဘရာဇတ်နဲ့ဘန်နာယီဝန်ကြီးဌာနရဲ့အတွင်းရေးမှူးချုပ်ဟောင်းတို့နှစ်ဦးကိုပြည်သူဗန်နာမလေးရှားရင်းခွင်ငွေ 6.64 ဘီလီယံကိုအလွဲသုံးစားလုပ်မှုနဲ့တရားရုံးကဆွဲချက်တင်လိုက်ပါတယ်။ဒါပေမဲ့လည်းသူတို့နှစ်ဦးစလုံးကသူတို့မှအပြစ်မရှိဘူးလို့တရားရုံးကိုရှောက်ထားခဲ့ကြပါတယ်။ဒီအကြောင်းကိုကျော်အောင်လင်းကဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာ
မလေးရှားရင်းဂစ်ငွေ 6.64 ဘီလီယံဆိုတာကအမေရိကန်ဒေါ်လာနဲ့ဆိုလို့ရှိရင် 1.6 ဘီလီယံဒေါ်လာလောက်နဲ့ညီမျှတာပါပြည်သူပိုင်နဲ့ဒီငွေပမာဏကိုအလွဲသုံးစားလုပ်တယ်ဆိုပြီးတော့မနေ့တုန်းကမလေးရှားနိုင်ငံမြို့တော်ကွာလာလမ်ပူမှာရှိတဲ့တရားရုံးတစ်ခုကနေဝန်ကြီးချုပ်ဟောင်းနာဂျစ်ဖရဇက်နဲ့သူဝန်ကြီးချုပ်လုတ်ခဲ့တုန်းကမလေးရှားဗန်နာယီဝန်ကြီးဌာနရဲ့အတွင်းရေးမှူးချုပ်လုတ်ခဲ့သူမိုဟာမက်အာဝင်ဆရီဂါအဗ်ဒူလာတို့နှစ်ဦးကိုဆွဲချက်တင်ခဲ့တာပါဝန်ကြီးချုပ်ဟောင်းနာဂျစ်ဟာနိုင်ငံပိုင်ရင်းနှီးမြှုပ်နှံမှုရန်ပုံငွေအဖွဲ့ 1MDB ကငွေကြေးလွှဲသုံးစားမှုပြဿနာတွေနဲ့ဆက်ဆက်ပြီးလဲဆွဲချက်32ခုတင်ထားတာကိုခံရသူပါ။အဲ့ဒီဆွဲချက်တွေထဲမှာအကျင့်ပြတ်ခြားစားမှုငွေမဲကိုငွေပြူလုပ်မှုနဲ့ယုံကြည်အနံ့မှုကိုဖောက်ပြက်မှုတွေလည်းပါဝင်ပါတယ်။မနေ့တုန်းကလည်းဆွဲချက်အသစ်6ခုသူ့ကိုထပ်တင်ခဲ့တာကြောင့်စုစုပေါင်းသူ့အပေါ်ဆွဲချက်တင်ထားတာ38ခုရှိသွားပါပြီ။ဒါပေမဲ့လည်းဝန်ကြီးချုပ်ဟောင်းနာဂျစ်ကတော့သူတာဝန်ယူခဲ့စဉ်ကာလတုန်းကလုပ်ခဲ့တာတွေဟာနိုင်ငံအကျိုးအတွက်လုပ်ခဲ့တာပါလို့မနေ့ကတရားရုံးအပြင်ဘက်မှာသတင်းတောက်တွေကိုပြောခဲ့ပါတယ
် My conscience is clear that the decisions taken
ကျွန်တော်အာဏာယူထားစဉ်ကာလအတွင်းဆုံးဖြတ်ချက်တွေချပြီးလှုပ်ဆောင်ခဲ့တာတွေကနိုင်ငံအကျိုးအတွက်ဖြစ်တာကြောင့်ကျွန်တော်လက်ပြတ်တ်ပါတယ်တရားရုံးရဲ့ဆွတ်ဆွတ်ချက်ထဲမှာကျွန်တော်ဆုံးဖြတ်ချက်တွေနဲ့ပတ်သက်ပြီးကိုကျိုးအတွက်အသုံးချတာမျိုးအများထုတ်တာမျိုးတွေလုပ်တဲဆိုတဲ့ညှဉ်းညွှန်းချက်မျိုးဒါမှမဟုတ်ဆွတ်ဆွတ်ချက်မျိုးတွေမပါဝင်ပါဘူး
ဝန်ကြီးချုပ်ဟောင်းနာဂျစ်နဲ့ဗန်နာယီတွင်းမှုချုပ်ဟောင်းမိုဟာမက်အဗ်ဒူလာတို့နှစ်ဦးစလုံးကတော့2016ခုဒီဇင်ဘာကနေ2019ခုဒီဇင်ဘာလအတွင်းနိုင်ငံပိုင်ရင်းနှီးမြှုပ်နှံမှုရန်ပုံငွေဖွဲ့ကငွေတွေကိုအလွဲသုံးစားလုပ်တယ်ဆိုပြီးတော့ဆွဆွဲထားတာတွေနဲ့ပတ်သက်ပြီးသူတို့မှအပြစ်မရှိကြောင်းတရားရုံးကိုရှောက်ထားခဲ့ကြပါတယ်တရားရုံးရဲ့ဆွဲဆိုချက်ထဲမှာတော့အလွဲသုံးစားလုပ်ခဲ့တဲ့ငွေကြေးတွေထဲမှာအစိုးရကနေစင်းရဲသားတွေကိုထောက်ပံ့မဲ့ငွေတွေရဲ့လေးစိတ်စီမံခန့်ခွဲရေးအတွက်ချထားတဲ့ငွေတွေလဲဒစိတပန်းအဖြစ်ပါဝင်တယ်လို့ဆိုပါတယ်အသေးစိတ်ကိုတော့မဖော်ပြပါဘူးအခုဖြစ်နေတဲ့ဝန်ကြီးချုပ်ဟောင်းနာဂျစ်ရဲ့ငွေကြေးအရှုပ်ဇလန်းဟာမလေးရှားနိုင်ငံတမိုင်းမှာငွေကြေးတန်ဖိုးအကြီးမားဆုံးကိစ္စဖြစ်ပါတယ်အမေရိကန်ပြည်ထောင်စုတရားရေးဝန်ကြီးဌာနရဲ့ဆွဆွဲချက်အရဝန်ကြီးချုပ်ဟောင်းနာဂျစ်နဲ့သူ့ရဲ့အပေါင်းပါတွေဟာ 1MDB နိုင်ငံပိုင်ရင်းနှီးမြှုပ်နှံမှုရန်ပုံငွေအဖွဲ့ကနေဒေါ်လာ 4.5 ဘီလီယံခိုးယူခဲ့တယ်လို့ဆိုပါတယ်အဲ့ဒီငွေတွေကဒေါ်လာ10သန်းကိုဝန်ကြီးချုပ်ဟောင်းနာဂျစ်ရဲ့ကိုပိုင်ဗန်ဆင်းတဲ့ကိုတရားမဝင်နည်းနဲ့လွှဲပြောင်းခဲ့တယ်ဆိုပြီးလဲဆွဆွဲထားတာပါ 1MDB နိုင်ငံပိုင်ရင်းနှီးမြှုပ်နှံမှုရန်ပုံငွေအဖွဲ့ကငွေကြေးအရှုပ်ထွေးကိစ္စကိုစုံစမ်းစစ်ဆေးမှုလုပ်တဲ့အခါမှာဝန်ကြီးချုပ်ဟောင်းနာဂျစ်ရဲ့ဇနီးရော့စ်မာမန်ဆော်လဲပါဝင်ညှိဆွနေပါတယ်သူကလည်းအခုလာဇာမိုင်းတုန်းကအခွန်ရှောင်မှုငွေမဲကနေပြီးတော့ငွေပြူလုပ်မှုတွေအပါအဝင်ဆွဲချက်12ခုတင်ထားတာပါသူကလည်းသူ့မှာအပြစ်မရှိကြောင်းတရားရုံးကိုရှောက်ထားပါတယ်ဝန်ကြီးချုပ်ဟောင်းနာဂျစ်နဲ့သူ့ရဲ့ဇနီးတွေတို့ဟာမလေးရှားနိုင်ငံအတွင်းကနေထွက်ခွာခွင့်လဲပိတ်ပင်ခံထားကြရတာပါဝန်ကြီးချုပ်ဟောင်းနာဂျစ်ကိုတင်လိုက်တဲ့ဆွဲချက်အသစ်တွေအရတကယ်လို့သူ့မှာအပြစ်ရှိကြောင်းထင်ရှားရင်ထောင်ဒဏ်အနှစ်20အထိကြာခံရနိုင်ပါတယ်သူ့ကိုတင်ထားသမျှဆွဲချက်တွေအကုန်လုံးပေါင်းလို့အလုံးမှာအပြစ်ရှိတယ်ဆိုရင်တော့သူဟာထောင်ဒဏ်အနှစ်100ကျော်နဲ့ငွေဒဏ်လဲအမြောက်များကြာခံရပါလိမ့်မယ်ဒီဆွဲဆိုချက်တွေအလုံးကိုစပြီးတော့ခုံရုံးတင်စစ်ဆေးမှာကတော့လာမယ့်နှစ် 2019 ခုနှစ်ဖေဖော်ဝါရီလထဲမှာဖြစ်ပါတယ်
ဒါကတော့မလေးရှားဝန်ကြီးချုပ်ဟောင်းနာဂျစ်ဘရာဇတ်ရဲ့ငွေကြေးရှုပ်တော်ပုံနဲ့ဝန်ကြီးချုပ်ဟောင်းကသူ့မှာအပြစ်မရှိဘူးဆိုပြီးတော့တရားရုံးမှာရှောက်ထားခဲ့တဲ့အကြောင်းတွေကိုကိုကျော်အောင်လင်းကပြောပြခဲ့တာဖြစ်ပါတယ်။အင်ဒိုနီးရှားနဲ့မလေးရှားပြီးတော့ အိန္ဒိယနိုင်ငံရဲ့အခြေအနေကိုဆက်ပါမယ်။အိန္ဒိယနိုင်ငံတောင်ပိုင်းကရက်ပြည်နယ်ကဟိန္ဒူဖျားเจ้าတွေတဲ့ကိုအမျိုးသမီးတွေဝင်ရောက်ခွင့်တားမြစ်ထားချက်ကိုတရားရုံးချုပ်ကပယ်ဖျက်ပေးလိုက်တဲ့ပေါ်ကြားမှခွဲခြားမှုဆိုင်ရာတရားစီရင်မှုနဲ့မှတ်ကြောက်တင်ရမယ့်အောင်မြင်မှုကြီးလို့ဆိုပြီးတော့ကြိုဆိုခဲ့ကြပါတယ်။ဒါပေမဲ့လည်းကိုးကွယ်သူတွေနဲ့ဟိန္ဒူအဖွဲ့တွေကဖျားเจ้าတစ်ဝိုက်ကိုပိတ်ပြီးတော့အမျိုးသမီးတွေဝင်ရောက်မှုကိုတားမြစ်ထားတာကြောင့်ရှေးရိုးဆွဲလူမှုအတိုင်းဝိုင်းအတွင်းအပြောင်းလဲကြီးပေါ်ဆောင်ရေးအတွက်အခက်အခဲကြီးတစ်ရပ်ဖြစ်နေပါတယ်။ VOA သတင်းတောက်အာယနာပတ်စရီချာရဲ့သတင်းလွှာကိုမတ်တင်ကြီးထိုက်ပြောပြပါလိမ့်မယ်ခင်ဗျာ
။အသက်70နှစ်ကနေအသက်50ကျော်အမျိုးသမီးတွေဟာလစဉ်ဓမ္မတာလာတာကြောင့်မတန့်စင်သူအတွေအဖြစ်ယုံကြည်ခြင်းနဲ့ဟိန္ဒူဘုရားကျောင်းကိုဝင်ရောက်ဖို့တားမြစ်ထားတာကိုတရားရုံးချုပ်ကပိတ်ဖြတ်လိုက်တာကြောင့်စပါရီမာလာဖျားเจ้าမှာအစင်လာသမားတွေနဲ့ liberal တွေကြားမကြင်မလဲဖြစ်စေခဲ့သလိုတရားရုံးချုပ်အနေနဲ့ဒီစီရင်ချက်ကိုပြန်ပြီးသုံးသပ်ဖို့လဲအယူခံဝင်ကြသူအများအပြားရှိနေပါတယ်။တရားရုံးချုပ်စီရင်ချက်ချပြီးနောက်ပိုင်းတောင်ကုန်းထိပ်ကဟိန္ဒူဖျားเจ้าကိုဖျားဝတ်ပြုနိုင်ဖို့ပြန်ပြီးဖွင့်လှစ်တာမှာတော့ဒေါသထွက်နေတဲ့ဆန္ဒပြသူတွေကဖျားเจ้าကိုတွားရလမ်းတွေကိုပိတ်ထားပြီးအမျိုးသမီးတွေကိုနှောက်ယှက်တရားရုံးအမိန့်အတိုင်းဖြစ်စေဖို့စောင့်ချက်နေကြတဲ့ရန်နဲ့ချီတဲ့ရဲတပ်ဖွဲ့ဝင်တွေကိုလည်းကြောက်ခဲတွေနဲ့ပစ်ပေါက်ခဲကြပါတယ်။အမျိုးသမီးသတင်းတော်တဦးနဲ့တက်ကြွလှုပ်ရှားသူတဦးတို့ကိုရဲတပ်ဖွဲ့ဝင်တရာလောက်စောင့်ရှောက်နဲ့ဖျားเจ้าနဲ့ဝင်ဖို့လာရောက်ကြတဲ့အချိန်မှာလဲဖျားเจ้าရဲ့ကျောင်းတိုင်ဆေးရတော်ကဝိပြူတာကိုရက်မယ်လို့ချင်းချောက်ခဲတာကြောင့်နောက်ကျောင်းပြန်လှည့်ခဲကြရပါတယ်။ကီယလာပြည်နယ်ကနိုင်ငံရေးသုံးသပ်သူဆန်နီကွတ်တီအိဗရာဟင်ကအခုလိုပြောပါတယ်။
People especially devotees were totally against
တရားရုံးဆုံးဖြတ်ချက်ကိုကိုးကွယ်သူတွေကလုံးဝဆန့်ကျင်ကြပါတယ်တိတ်ကိုပြင်းထန်တဲ့အတိုက်ခံပ
ါဘာသာရေးကိုးကွယ်မှုမှာအမျိုးသမီးနဲ့အမျိုးသားဒန်းတူခွင့်ရှိတယ်ဆိုတော့တရားရုံးဆုံးဖြတ်ချက်ကိုအမျိုးသားတွေအတွင်ဆန့်ကျင်နေကြတာမဟုတ်ပါဘူးအမျိုးသမီးအတော်များများကလည်းရှေးတုန်းဆင်လာတွေကကိုးကွယ်ယုံကြည်မှုမှာအလေးထားရမယ်ဒါကဘုရားသခင်ရဲ့ဆန္ဒကိုထိမ့်သိမ်းထားတာဖြစ်တယ်လို့ယူဆကြပါတယ်လွန်ခဲ့တဲ့နှစ်နှစ်ကအမျိုးသမီး၄ဦးနဲ့စခဲ့တဲ့စပါရီမာလာဖျားချောင်းကိုတက်ရောက်နိုင်ဖို့ ready to wait လှုပ်ရှားမှုကပြန်ပြီးတော့အရှိန်ကောင်းလာပါတယ်။သူတို့တဲကတူဖြစ်တဲ့ပက်မာပေလာကတော့အခုလိုပြောပါတယ
် It's a place for the public to come and worship but it's still not a public place
ဖျားချောင်းဆိုတာကအများပြည်သူလာပြီးဝတ်ပြုဖို့ပါဒါပေမဲ့လည်းဒါကအများနဲ့သက်ဆိုင်တဲ့နေရာမဟုတ်သေးပါဘူး။စီမင်းစီကံသတ်မှတ်ချက်တွေအတိုင်းလိုက်နာကြရမှာပါ
ဟိန္ဒူအယူအယဓမ္မတာလာတဲ့အမျိုးသမီးတွေကမတန့်စင်ဘူးလို့သတ်မှတ်ပြီးဘာသာရေးပူဇော်ပွဲတွေမှာပါဝင်ခွင့်မပြုပါဘူး။နိုင်ငံရေးသမားဟောင်းလည်းဖြစ်တက်ကြွလှုပ်ရှားသူတူလည်းဖြစ်တဲ့ဂျာယာဂျက်လီကတော့အမျိုးသမီးတွေကိုတားမြစ်ချက်ဟာဆိုရင်ဇုံလုံးကန်းယုံကြည်မှုသာဖြစ်တယ်လို့ပြောဆိုလိုက်ပါတယ
်။ I strongly believe and I'd like to be disproved.That
ဒီသတ်မှတ်ချက်တွေကိုအမျိုးသားတူကရေးခဲ့တာလို့ကျွန်မကတော့လုံးဝယုံကြည်တယ်။အမျိုးသမီးတူအနေနဲ့ကတော့ဒါမျိုးလုံးမှမဟုတ်ပါဘူး
။တရားရုံးချုပ်ဆုံးဖြတ်ချက်အတိုင်းမကျင့်သုံးဘူးဆိုရင်တော့အိန္ဒိယနိုင်ငံရဲ့လူမှုရေးနဲ့ဘာသာရေးဆိုင်ရာပြုပြင်ပြောင်းလဲရေးကြိုးပမ်းမှုမှာဆုတ်ယုတ်သွားစေနိုင်တယ်လို့လည်းအများအပြားကယူဆကြပါတယ်။အာနာယဘာရာတီးယားဂျနတာပါတီနဲ့ဆက်ဆက်တဲ့သဘောထားတင်းမာတဲ့ဟိန္ဒူအဖွဲ့အစည်းတွေကတော့တရားရုံးချုပ်ကဒေသရဲ့ဒလိထုံးတန်းတွေနဲ့အစင်လာတွေကိုလစ်လျူရှုတယ်လို့ပြောဆိုပြီးဖျားเจ้าကိုမူလအတိုင်းဆက်ပြီးထားရေးကိုထောက်ခံထားကြပါတယ်ရှင
်။ဒါကတော့မတ်တင်ကြီးထားရဲ့သတင်းလွှာကိုနားဆင်ကြရတာပါ။ View American တန်ရဲ့တောက်ကြနေမနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီရှိဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။မကြာခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ရွက်အစီအစဉ်မှာဆိုရင်တော့အင်္ဂလိပ်စာသင်ခန်းစာနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။ View ကိုဝေဖန်အကြံပြုလိုတဲ့တည်တည်ရှင်းတောင်းကျင်နေဆိုရင် VOA ရဲ့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။
ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်အခုဆိုရင်မနက်6နာရီခွဲရှိပါပြီ VOA ကနေတောက်ကြနေမနက်ဖက်အစီအစဉ်တွေကိုထုတ်လွှင့်နေစေမီတာလိုင်းနေအပြင်လိုင်းလံမီတာ190 kHz 1509ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာတိုင်းရင်းသတင်းတော်အစီအစဉ်တွေကိုနားဆင်ကြဖို့ရှိသလိုအပတ်စဉ်ကျန်းမာရေးကဏ္ဍမှာဆိုရင်တော
့အားလုံးကြုံပြောရင်တော့ရန်ကုန်မန္တလေးမြန်လမ်းမှာရန်နေကြီးကြီးအတွက်အားလုံးကသိပညာရှိပြီး
ဒါကတော့ရင်မတော်တဆဖြစ်မှုတွေကြောင့်ကျန်းမာရေးထိခိုက်မှုတွေကိုကာကွယ်နိုင်ရေးအတွက်ကိုဝင်းမင်းဆွေးနွေးတင်ပြထားတာဖြစ်ပါတယ်။နောက်ပိုင်းမှာပြည့်စုံနားဆင်ရပါမယ်ခင်ဗျာ။အခုတော့သတင်းလွှာတစ်ပုဒ်ကိုအရင်ဆုံးနားဆင်အောင်ပါ။အာဖဂန်နစ္စတန်နိုင်ငံအလဲပိုင်းတောတောင်ထူရက်တဲ့ဗန်မြန်ပြည်နယ်အတွင်းကရှေးဟောင်းမြို့တရှိမှုကိုဖော်ထုတ်ဖို့အတွက်အာဖဂန်နဲ့ပြင်သစ်ပူးတွဲရှေးဟောင်းသုတေသအဖွဲ့ရဲ့ကြိုးပမ်းမှုတွေပိုလို့နီးစပ်လာနေပါတယ်။ဒီရှေဟောင်းကုံသွေးကြီးအချက်ချာမျိုးတရှိရာကိုသူတို့ဖော်ထုတ်နိုင်နေမယ်လို့လဲရှေဟောင်းသူတည်တနာအဖွဲ့ကမျှော်လင့်ထားပါတယ် VOA အာဖဂန်ဌာနကသတင်းတောက်ဇာဖာဘန်ညာနီပေးပို့ထားတဲ့သတင်းလွှာကိုမက်ခင်ပူထွေးကပြောပြပေးပါလိမ့်မယ်ခင်ဗျာ
ဖြစ်စည်းခံထားတဲ့ဗုဒ္ဓရုပ်ပွားတော်တွေရှေဟောင်းဆောက်အုံတချို့ရဲ့နောက်ကွယ်မှာကိုလာကိုလာရှေဟောင်းမျိုးတရှိခဲ့တယ်ဆိုတာသက်သေပြနိုင်ဖို့အတွက်ဒီရှေဟောင်းသူတည်တနာအဖွဲ့ကဗမျက်မျိုးမှာ၃နှစ်ကျော်ကြိုးစားရှာဖွေနေကြတာပ
ါ Our work hereis to see who live there in which time
ဒီနေရာမှာဘယ်သူတွေဘယ်ချိန်လောက်ကဘယ်လိုပုံစံမျိုးနဲ့နေထိုင်ခဲ့ကြသလဲဆိုတာသိရဖို့ကျွန်တော်တို့စ조사နေတာပါ
နာမည်ကျော်ရှေးဟောင်းသူတေသနပညာရှင်ဟူလီယိုဘန်ဒယ်ဆူဆာမီယန်တိုနဲ့သူ့ရဲ့ပြင်သစ်သူတေသနအဖွဲ့ကအခုရှာဖွေမှုတွေကိုဦးဆောင်နေတာပါအီတလီအစိုးရကငွေကြေးစိုက်ထုတ်ပေးပြီးတော့ကုလသမဂ္ဂရဲ့ပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာအဖွဲ့ UNESCO ကစက်မှန်ဆောင်ရွက်ပေးနေတာလည်းဖြစ်ပါတယ်ကနေဦးတွေ့ရှိထားချက်တွေအရဆိုရင်ကိုလိုကူလာမျိုးဟာဒေသတွေအခရာကျတဲ့ကုံတွေရဲ့အချက်အချာမျိုးဖြစ်ခဲ့တာတွေ့ရတယ်လို့ဘယ်ဒယ်ဆူဆာမီယန်တို့ကပြောပါတယ
် We know that maybe people coming from everywhere from the north Balkh
နေရာစုံကလူတွေဒီကိုလာကြတာပါ
from the south
Balkh ပြည်နယ်မြောက်ဘက်အာရှအလဲပိုင်းဒေသတွေကနေတောင်ဘက်မှာဆိုရင်လဲအိန္ဒိယကနေတရုတ်နိုင်ငံတွေအထိလာခဲ့ကြတာကိုကျွန်တော်တို့တွေ့ရပါတယ်အဲ့ဒီအချိန်ကတကယ့်မြို့ကြီးဖြစ်ခဲ့တာပါ။ဘာကြောင့်လဲဆိုရင်တော့ဒီနေရာကမြောက်ကနေတောင်ကိုသွားတဲ့အဓိကလမ်းမကြီးရှိခဲ့လို့ပါပဲ
။နောက်ထပ်ရှာဖွေတွေ့ရှိမှုတွေအရလဲဒီမြို့ဟာ600စုကနေ700စုနဲ့700စုနှစ်တွေအထိဖွံ့ဖြိုးစီကားခဲ့တယ်ဆိုတာဖော်ပြနေပါတယ
်။ Of course we know that it's Islamic but maybe there is more ancient maybe Kushan or
ဒီနေရာဟာ Islamic Empire ဆိုတာကျွန်တော်တို့သိပါတယ်။ဒါပေမဲ့အဲ့ဒီထက်ပိုပြီးရှေးကြကောင်းလဲကြာနိုင်ပါတယ်။ကူရှန်ဒါမှမဟုတ်ဆာဆနစ်အင်ပါယာတွေကဒီနေရာကိုသိမ်းပိုက်ခဲ့တာမျိုးလည်းဖြစ်နိုင်တာပါ။ဒါကြောင့်လည်းဒီနေရာကိုကျွန်တော်တို့တူးဖော်ရှာဖွေနေတာပါ
။ပြည်သက်ရှေးရောက်သူတေသနပညာရှင်ဒေါက်တာဟာဗီမွန်ချော့ပြောသွားတာပါ။ဒီပြည်သက်သူတေသနအဖွဲ့ကိုတော့အာဖဂန်နစ္စတန်ရဲ့သတင်းနယ်ယဉ်ကျေးမှုဝန်ကြီးဌာနကရှေးရောက်သူတေသနပညာရှင်9ဦးနဲ့အတူတောက်သူကျောင်းသူကျောင်းသားအယောက်20ကအဖြစ်ကူညီပေးနေတာဖြစ်ပါတယ်။
ဘာပါတဲ့ဇီကပလောနော်ဖရီယိုတီမိုဒိုင်ဆော့ခတ်မ်ရှာမပလောနော်
ဒီပေါ်ရှာဖွေတဲ့အဆင့်ပြီးရင်တော့ဖွံ့ဖြိုးရေးနဲ့ပြည်ရင်မွန်မဲ့ရေးလုပ်ငန်းတွေဆက်လုပ်ပါမယ်။ကျွန်တော်တို့ရဲ့ဒီရှေးရောက်မွန်နေ့နေရာကိုအတောက်ပါဆုံးပုံဖော်ပြနိုင်မှုလဲမျှော်လင့်ပါတယ
်။အာဖဂန်ရှေးရောက်သူတေသနဆိုင်ရာကျွမ်းကျင်သူအဘူခါလစ်ခေါ်ရှစ်ပြောသွားတာပါ။အခုရှာဖွေတူးဖော်မှုတွေလုပ်နေတဲ့တစ်ချိန်တည်းမှာပဲဒေသတွင်းမှာခီးသွွားတွေကိုစွဲဆောင်နိုင်တဲ့နေရာတစ်ခုဖြစ်လာဖို့အတွက်ကိုတော့ဒီနေရာအနီးမှာအပန်းဖြေပန်းခြံတစ်ခုနဲ့အတူအနီးနားပြည်နယ်တွေကိုဆက်သွယ်ပေးတဲ့အဝေးပြေးလမ်းမကြီးတစ်ခုတည်ဆောက်သွားဖို့ကိုလည်းစီစဉ်ဆောင်ရွက်နေကြတာဖြစ်ပါတယ်ရှင်။သောရရှင်များရှင်ဒီတော့မှာလစ်လက်နေတဲ့နေရာတချို့အတွက်ဈာပြက်ရွေးကောက်ပွဲတွေရှေ့သတင်းပတ်ထဲကျင်းပတော့မှာပါ။လို့တော့မှအများဆုံးနေရာရထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အပါအဝင်နိုင်ငံရေးပါတီကြီးတွေပါတီသစ်တွေတတိပုဂ္ဂလရှင်ပြိုင်သူတွေတိုင်းရင်းသားကိုယ်စားလှယ်တွေပါဝင်ရှင်ပြိုင်ကြမဲ့ဒီကြားပြတ်ရွေးကောက်ပွဲနဲ့2020ရွေးကောက်ပွဲတွေမှာလူလူကမဲပေးရွေးချယ်နိုင်မဲ့အားကိုးလောက်စရာနိုင်ငံရေးသမားတွေနိုင်ငံရေးပါတီတွေလိုအပ်နေပါသလားလွတ်တော်မှာလူထုအတွက်မမမမရက်မဲ့ကိုယ်စားလှယ်တွေလိုနေပြီလားစူရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်0 2 3 2 3 8 2
ငါငါငါလေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေလိုက်စီစဉ်ကကြိုဆိုပါရစေ။
စနေညတိုက်ရိုက်လေလိုက်စီစဉ်မှာပါဝင်ဆွေးနွေးသူတို့တွေ VOA ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့အသိပေးအပ်ပါတယ်ခင်ဗျာ။အခုကတော့ဒေါ်လာလာတန်စီစဉ်တက်ဆက်တဲ့ American Indian အတုံးတို့မနခင်အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ရအောင်ပါခင်ဗျာ။
ဒီကနေ့တင်ပြမယ့် idiom အသုံးကတော
့ beat about the bush
ဖြစ်ပါတယ်စာလုံးပေါင်းက b e a t beat ကရိုက်တာ a b o u t about ကဒီနေရာမှာအနည်းတစ်ပိုင်း t h e the b u s h bush the bush ကတော့ခြုံဖို့လို့လုံးောက်ဒီပဲရတော့စကိုက်ထလုံးရဲ့ဓာတ်ရိုက်ဒီပဲကခြုံဖို့တစ်ပိုင်းမှာလိုက်ရိုက်တယ်လို့အတိတ်ပဲယူနိုင်ပါလေဒီနေရာမှာ about အစားအတိတ်ပဲစင်တူတဲ့ around ကိုသုံးပြီ
း beat around the bush
လို့လည်းပြောလို့ရပါလေနောက်ကြောင်းရာစပင်လေးကိုအရင်ရှင်းပြပြစီငှက်ပြည့်ငှက်ဖန်းထွက်ရမှာခြုံထဲဝင်ပုတ်နေတဲ့ငှက်တွေအပြင်ထွက်လာစေဖို့ခြုံပြေဘက်ကနေ wine တော၆ရာကနေဒီအသုံးဆင်းသက်လာတယ်လို့ဆိုရပါလိမ့်မယ်ဒါကြောင့်မို့ငှက်ကိုပြစ်မယ်ဆိုရင်လည်းပြစ်ဖမ်းမယ်ဆိုရင်လည်းပိုက်ကိုနဲ့ဖမ်းအဲ့ဒီလိုမဟုတ်ပဲအရင်အပြင်ဘက်ကနေဝိုင်းချောက်နေတဲ့သဘောကတစ်ခုခုကိုတည့်တယ်မပြောတည့်တယ်မလုပ်ပဲဝေကဝိုက်ခါရှောင်းကလုတဲ့သဘောဖြစ်ပါလေအတိပယ်ကတော့ပြောချင်တာဆိုလိုရင်းကိုရောက်အောင်မပြောနိုင်တာပါအထူးသဖြင့်တော့ကျမတို့မြန်မာရင်ကျင်းမှုရအာနာလို့တည့်တယ်ပြောမထွက်တာလည်းဖြစ်နိုင်ပါလေဒီတော့နေပတ်တယ်လို့ George Group ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် Why don't you just come out and say what you want to say? Stop beating about the bush.
ပြောချင်တာကိုပွင့်ပွင့်လင်းလင်းဘာလို့မပြောတာလဲ?ဟိုရှောင်ဒီရှောင်နဲ့လုံမနေနဲ့လို့ဒီပေးရပါလေ။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Why don't you just come out and say what you want to say? Stop beating about the bush.
ပြောချင်တာကိုဒီတယ်မပြောဘူးဟိုဝိဒီရှောင်းလုံနေတယ်ဆိုရင် idiom အသုံးနဲ့ဘယ်လိုပြောမလဲ
beat about the bush
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွင်တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်စီစဉ်တက်ဆက်တဲ့မနေ့ကအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာပါအခုတော့အပတ်စဉ်ကျမကြီးကဏ္ဍကိုထုတ်လွှင့်ပေးပါတော့မယ်မြန်မာနိုင်ငံမှာအမြန်လန်းသည့်ကြည့်ပြီးတော့အဲ့ဒီအမြန်လန်းသစ်ပေါ်မှာရင်တိုက်တေးဆုံးဒဏ်ရာရတာတွေရှော့ချကာဝယ်နိုင်မှုအတွက်ရင်နဲ့လမ်းစည်းကမ်းလိုက်နာမှုအပြင်အခုလိုလိုက်နာအောင်ပံ့ပိုးပေးဖို့လိုတယ်လို့အရေးပေါ်အထူးကူတွေကထောက်ပြကြပါတယ်။ဒီကြောင့်ရန်ကုန်ပြည်သူဆေးရုံကြီးအရေးပေါ်ကုသမှုဌာနကပမောက္ခဌာနမှူးဒေါက်တာမော်မော်ဦးကိုကိုဝင်းမင်းကမေးမြန်းပြီးတော့အဝေးပြေးအမြန်လန်းမှာပေါ်ကရင်တိုက်မှုနဲ့ထိခိုက်တေးဆုံးမှုကာကွယ်ရေးအပိုင်းနှစ်ဖြစ်တင်ပြထားတာကိုနားဆင်ပါခင်ဗျာ။
โอเคရေဘော်တစ်ခုဆရာဝန်ကြီးဘာမောက်ခဒေါက်တာမမောဦးခင်ဗျာအဝေးပြေးအမြန်လမ်းမှာရင်တိုက်မှုတွေကြောင့်တေဆုံးတန်ရတာတွေရှော့ချကာကွယ်နိုင်ရေးကျွန်တော်တို့ပြီးခဲ့တဲ့ဘက်ကဆွေးနွေးရမှာအဓိကဖြစ်ရခြင်းအကြောင်းရင်းတွေဖြစ်တဲ့အချိန်အမြန်နှုံများတာလမ်းအနေထားအားနေတာနဲ့ရင်မောင်းကျွမ်းကျင်မှုဆရာတွေကိုဆွေးနွေးခဲ့ကြပါတယ်ဆရာဒီတစ်ခေါက်တော့ဆရာရဲ့နောက်ဆုံးအဓိကအကြောင်းရင်းဖြစ်တဲ့ရင်စည်းကမ်းလမ်းစည်းကမ်းလိုက်နာမှုအကြောင်းနဲ့အခုလိုအမြန်လမ်းရင်တိုက်မှုဖြစ်လာရင်ဘလို့အကူအညီတောင်းတဲ့နေရာတွေကိုဆက်ဆွေးနွေးမှာပါဆရာအဲ့ဒီတော့ဘလို့စီကံတွေကိုလိုက်နာဖို့လိုမလဲဆိုတာစပြောပြပေးပါလားဆရာ
စီကံမိုင်းနဲ့ပတ်သက်လို့ဆိုရင်တော့အမြန်လမ်းဒီရင်မောင်းတဲ့မိုင်းနှုန်း speaker 100 km/h ကီလိုမီတာ100ကျမယူအဲဒါကနံပါတ်1စီကံနံပါတ်2စီကံတော့ရင်မောင်းရင်ဘတ်ပတ်မယ်ပြီးတဲ့အကောရင်မောင်းဖို့အားလုံးကဘတ်ပတ်မယ်တတိယစီကံကတော့အမြန်လမ်းပေါ်မှာမော်တော်ဆိုင်ကယ်မောင်းတာတို့လမ်းလျှောက်တာတို့ကျွမ်းသွားတွေကြောင်းတာတို့ဒီကိစ္စကိုမလုပ်ပါဘူးဆိုတာဒါကတတိယစီကံနောက်တခြားစီကံတွေကတော့အမြန်လမ်းရဲ့ဒီချက်ပြစနစ်ဒီနီချက်ပြစနစ်ကြောင့်လည်းမကြကနာရေတိုက်မှုတွေဖြစ်ကျွန်တော်တို့အရင်တော့ဆိုရင်ဒီ highway တွေပေါ်မှာမောင်းရင်ဒီချက်ပြစနစ်ကမှားနေဒီတော့မှားနေတော့ကတော့လေသူကလူတွေကလည်းဒီလိုပဲနားလဲနေကြတဲ့အခါတမျိုးကြီးအခုကျွန်တော်တို့ကစီကံတကြနဲ့ပြန်ပြီးပြင်လိုက်တဲ့အခါမှာ ကာလီရဲ့ချက်ပြစနစ်ကဥမာဘေဟိုကိုယ်မာလာညာဟိုကိုယ်မာလာကြော်တက်ခိုင်းတာလားဒီကြော်တက်ဖို့အတွက်ချက်ပြတဲ့စနစ်တွေခုထိကျင့်သုံးနေတယ်အဲ့ဒါကိုနားလည်မှုတွေလွယ်ပြီးအနောက်ရင်အများကြီးအနောက်ကနေဝင်ပြီးတော့တိုက်လို့ရှိဒီလိုစီကန်းတွေအများကြီးရှိ
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရော်ဒီလိုက်နာတဲ့စီကန်းတွေရှိသလားဆရာ
ကမ္ဘာတဲ့စီကန်းတွေမလိုက်နာတဲ့အခါဖြစ်တာလည်းရှိတယ်ဘူးဒါပေမဲ့စီကန်းတွေလိုက်နာနေတော့လည်းပဲလမ်းရဲ့အခြေအနေရာသီဥတုရဲ့အခြေအနေသူတိပြင်းတော့မြန်လာရောရောလေးရှိနေတဲ့အခြေအနေကရေတင်တာပဲဘိုးရွာရင်ရေတင်တယ်ပြည်ရေဝတ်တယ်ရေဝင်ကားတွေကပရိတ်အုပ်မိရင်အဲ့ဒီမှာလဲတယ်အကွေတွေမှာကိုယ့်ရဲ့အင်္ဂါချိုးကိုချိုးနေရကားကိုဘေးကိုဆွဲချတယ်အဲ့ဒီတော့ဟိုကနသမတ်ထားတဲ့ဟာတွေကလည်းပဲလိုက်နာမှုအားနေသေးတယ်အားနေသေးတဲ့မော်တော်ဆိုင်ကယ်ကိုဒီတန်းပေါ်မှာစီးပွေးမပေးတာကိုမလိုက်နာယူနာမကဘူးမော်တော်ဆိုင်ကယ်ကိုပြောင်းပြန်မောင်းတာကတော့လမ်းကိုပြောင်းပြန်မောင်းတော့ညဘက်မှာမီးလင်းအောင်မရှိပဲမောင်းတာတော့နောက်ကားတွေပတ်ကင်ရက်တဲ့အခါမှာခါကဖြစ်သွားလေတရားဘူးကြီးကိုဝင်တိုက်တယ်ဆိုလို့ကားတွေကိုအမြန်လမ်းပေါ်မှာစီကံရကျက်နာတဲ့အခါမှာငါရဲ့ကွန်ကရစ်လမ်းပေါ်မှာရင်မရရဆိုတာစိုက်ဖို့တော့ရှိဒါပေမဲ့အဲ့ဒီမှာမရရဘူးဆိုရင်ဒီနေရာမှာရရမလဲလို့ကြည့်တဲ့အခါကျတော့လေအမြန်လမ်းရဲ့လမ်းပေးမှာကားရက်ဖို့နေရာလေတကယ်တော့ဖန်ပြီးပေးရတာမရှိဘူးငငယ်ငါကလမ်းတွေမှာဆိုရင်တော့ကားပြည့်ရင်ဖြစ်ဖြစ်နားပြည့်ရင်ဖြစ်ဖြစ်ကိုပင်မလာလို့ဒီမှာခဏတစ်ပြုတ်ရက်ချင်မယ်ဖြစ်ဖြစ်ဒီမှာနည်းနည်းခွက်လက်ကလေးတွေနဲ့ကားရက်ဖို့နေရာလေးတွေပြာကနာဆိုသလိုထားရပေးလိမ့်ရှိလေအဲ့လိုမရှိတဲ့အခါကျတော့ခုလိုမိုးရွှေချင်းတွေဆိုပူဆိုးတာလမ်းပေးကိုဆင်းတာနဲ့ညထဲမှာရှုပ်နေဆိုရင် slip ဖြစ် slip ပြီးတော့ကားတွေအများကြီးအဲ့ concrete လမ်းပေါ်မှာခုဟိုတကဖြစ်သွားတယ်ဒီလိုပဲလမ်းပေါ်မှာကားတစ်စီးတစ်ပိုင်းရက်တယ်သူတွေကဆင်းတဲ့အခါမှာဘေးမှာရေညက်တိချီတယ်မဆင်းဘူးကားလမ်းပေါ်ဝင်နေဒီလိုအခြေအနေမျိုးရရှိစီကန်းကိုလိုက်နာဖို့ကျွန်တော်တို့ချက်ပေးချင်တယ်ไอ้ซิกเนเจอร์ไปเนี่ยติชาดิจะไปนี่ดาไปหมดเลยเออจริ
งๆอยู่ซะโอเคเสี่ยเอ๋อไอ้จออะกูโหลดิไลน่าตินเนี่ยซิกันတွေကိုไลน่าနိုင်ပေါ့เสี่ยเนาะနောက်ထပ်ဘလို့ချက်လက်တွေလွတ်ဆောင်ပေးဖို့လို့မလဲเสี่ย
တကယ်တော့ညောင်ဝင်းလေးမြန်လမ်းမှာကြီးအတွက်ရန်ရဲကာကွယ်ရေးမှာ international ကစီမံတင်ထားတဲ့ကာကွယ်နည်းကတော့ EA ရှိတယ်အင်္ဂလိပ်အဆင့် E နဲ့နံပါတ်1ကတော့ကျွန်တော်တို့ရဲ့ education ပေါ့ education တရားတော့ပြည်သူတွေကိုဒါပညာပေးရမယ်ဒီမောင်းတဲ့အခါမှာစီကိုရှုရမယ်ကပတ်ကပတ်ဒီလိုသဘောမျိုးပညာပေးတဲ့ဤကြီးတဲ့ခြင်သုံးမှုတော့တယ်။ဒီမနေ့ကတော့ enforcement ဒီ highway ပေါ်မှာရှိနေတဲ့အမြန်လမ်းပေါ်ရဲ့ဒီလိုရက်တက်ဖွဲ့ရဲ့ဒီရင်းစည်းကမ်းလမ်းစည်းကမ်းတွေနဲ့ပတ်သက်တဲ့အားကိုကျွန်တော်တို့ PPC နဲ့လုပ်ဖို့ကိစ္စတခုလုပ်ရဲ။နံပါတ်3ကတော့ engineering ခေါ်တဲ့ဒီ line ရဲ့ road design တွေပြင်သစ်တဲ့နေရာတွေကိုပြင်သစ်တာမျိုးကျွန်တော်တို့ကရှိရဲ။နောက်နံပါတ်4မျိုးသားမျိုးဖြစ်တာကတော့ emergency service တွေရှိရမယ်အမြန်လမ်းပေါ်မှာ emergency service ကအရေးပေါ်အခြေအနေတခုခြုံလာရင်ခေါ်ဆိုပြီးတော့ကိုကြီးတောင်းလိုက်လို့ရမယ်ဖုန်းနံပါတ်လို့လာပါတော
့ဟုတ်ကဲ့ဆရာအဲ့တော့အခုလိုအမြန်လမ်းပေါ်မှာအရေးပေါ်မတော်တဆဖြစ်လာပြီဆိုလို့ရှိရင်အကူကြီးတောင်းခံဖို့ဘယ်လိုဆက်သွယ်နိုင်လဲဆရာ
အမြန်လမ်းပေါ်ကိုတွေ့တာနဲ့တပြိုင်တည်းဒီရင်တန်းမိုးနိုင်တဲ့အခုခုဖြစ်ခဲ့လို့ရှိရင်ခုဆိုရင်ရန်ကုန်မန္တလေးရန်ကုန်ကနေစတဲ့0မိုင်ကနေပြီးတော့မန္တလေးကိုရောက်တဲ့366မိုင်ကြားထဲမှာအရေးပေါ်အတွက်ဒူနာဒီယင်ကိုခေါ်ဆိုလို့လည်းရတယ်ဒီသက်ယင်ကိုလည်းခေါ်ဆိုလို့ရတယ်ရဲကဲပေါ်လည်းခေါ်ဆိုလို့ရတယ်ဒီသို့မဟုတ်တော့အခုတော့ဒီဆောင်နေတာပေါ့နော်ဒီဆောင်နေကအရင်တော့ဆက်ကြည့်တော့မဖြစ်သေးဘူးဆိုတော့ဒီဆောင်နေတဲ့အချိန်မှာတော့ရှိတယ်ခုလောလောဆယ်ဒီတိုင်းမှုကြောင့်ဖြစ်ပြီးတိကျတဲ့အားရတဲ့လူတွေကိုညီဖို့အတွက်ဆိုရင်ညာပြင်းတော့ရက်တက်ပွဲကအရင်ရောက်နေရှိတယ်ပြီးရင်ရက်တက်ပွဲရတဲ့ဆင့်တော်၎င်းကိုကလမ်းမှာပြရောအက်ဆီဒန့်ဖြစ်လို့ရောကိုရဲ့ကားကိုလည်းအက်ဆီဒန့်ဖြစ်လို့ခေါ်ကြည့်ရင်တော့လောလောဆယ်ဟော်လိုင်းနံပါတ်တွေပဲကျွန်တော်ညာလမ်းပေါ်မှာရှိညာလမ်းပေါ်မှာဒူနာဒီကိုခေါ်ကြည့်ရင်ခဏတုံးတုံး192ဖုန်းနံပါတ်ကိုခေါ်လို့ရတယ်ဝိုင်းလိုက်ဒူဖုန်းနံပါတ်ကအောက်မှာသူနာပြင်းအတွက်ရေဝော်ကဲစေပြီးတော့ဒီကရဆေးကိုပို့ပေးတဲ့အမ်ဘူလန့်ကစမိုင်းနာအလောင်းဝန်ကြီးဌာနကနေပြီးအမ်ဘူလန့်ဆက်တစီရတပ်ဖွဲ့မှာအမ်ဘူလန့်၁၀စီးနဲ့မြန်မာနိုင်ငံချက်ချင်းပြည်အစည်းအဝေးအမ်ဘူလန့်၄စီးရှိတယ်။အလုံးစုံအမ်ဘူလန့်25စီးတိဒီအမြန်လမ်းပေါ်မှာရှိနေတာပေါ့နော်။ဒါပေမဲ့အများအပြားဒီဖုန်းနံပါတ်တွေကိုခေါ်ဆိုဖို့အတွက်ဒီကဒူဒူကမသိသေးဘူး။နောက်ဒီနေ့ပတ်သက်တဲ့အနေနဲ့တခုခုရင်ပြတ်တာဆက်ပြတ်တာဒါမှမဟုတ်လည်းတခုခုကြောင့်ဖြစ်နေလည်းပဲမိသတ္တနာနဲ့ပဲလာတယ်မိသတ္တနာရဲ့မြန်လမ်းပေါ်မှာခေါ်လို့ရတဲ့နံပါတ်က191နောက်တနေ့ရေဘော်ကိစ္စတွေအားလုံးဈာတွေကနေပြီးတော့ call center ဖြစ်လို့ပြေးတယ် 180 ဒီနံပါတ်၃မျိုးကခေါ်လို့ရမှာနော်ခေါ်ဆိုတာနဲ့ကျွန်တော်တို့ရဲ့ဒီလူနာလင်းနေရောဘာတွေရဲ့ဖြန့်ဖြူးတတ်မှုက90ကျမှစကန်တစ်ခုတည်းရှိတဲ့အတွက်ကြောင့်15မိနစ်မှမိနစ်20အတွင်းလူနာလင်းနဲ့ရဲတပ်ဖွဲ့ရဲ့အကူအညီဖြည့်ရနိုင်တဲ့အခြေအနေမှာရှိ
တယ်ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီမြန်လမ်းပေါ်မှာမတော်တဆဖြစ်ပြီးတော့တည်ဆုံးမှုနဲ့ပတ်သက်ပြီးကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကော
ညာအဖြစ်တော့ဒီလူတို့ကမြန်လမ်းရဲ့အင်ဂျင်နီယာဒီဇိုင်းကိုအကျင့်တင်တယ်တကယ်တော့လဲသုတေသနတွေလုပ်ကြည့်တဲ့အခါမှာဒီအင်ဂျင်နီယာဒီဇိုင်းရောက်ဖြစ်တဲ့နေရာတွေရှိနေတာတော့မမှန်ဘူးကိုမှန်ပါတယ်သို့တော်လည်းပဲရေမောင်းနေရဲ့ပြုမှုပုံကြောင့်ရဲ့ဒီရာသီဥတုအခြေအနေကြောင့်ရဲ့ နောက်များပြင်းဖြစ်ဖြစ်တာရှိတာကဘေးကရွရွာလူတို့ရဲ့အမြန်လန်းဥပဒေကိုလိုက်နာမှုအနေနဲ့ရတိုင်းကြီးဖြတ်မောင်းတာတို့သူတို့ပြင်းတော့ညအခြေအနေမှာဆိုရင်အမြန်လန်းကမိအလင်းရောင်အားလည်းအရင်နေတော့ဒါတွေကဖြစ်ပြင်းရအောင်မဲ့ဟာကြီးဖြစ်တာပေါ့အလုံးချုပ်ပြောရင်တော့ရန်ကုန်မန္တလေးအမြန်လန်းမှာရန်နေကြီးကြီးအတွက်အလုံးကသိပညာရှိပြီးစဉ်စဉ်ချင်းချင်းနဲ့ဥပဒေကိုလိုက်နာရင်တော့ကိုယ်အဆင်ပြေမယ်လို့ယူဆ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းတင်ဆက်တဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ခုတော့အပတ်စဉ်ထုတ်လွှင့်နေကြတိုင်းရင်းသတင်းတော်အစီအစဉ်ကိုလှည့်ပေးအောင်ပါ VNI အဖွဲ့ဝင်နေကြဒေသကတိုင်းရင်းသားသတင်းတော်တွေစုစည်းတင်ပြထားကြတာဖြစ်ပါတယ်ခင်ဗျာ
အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်မျိုးချစ်ပါတီ APP ကိုဖျက်သိမ်းပြီးရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD နဲ့ပူးပေါင်းလိုက်ပြီးဖြစ်ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်မိုင်းရင်ဒေသဘက်မှာတောင်ပိုင်းရှမ်းပြည်တပ်မတော်နဲ့မြောက်ပိုင်းမဟာမိတ်ပူးပေါင်းတပ်ဖွဲ့တွေအကြားတိုက်ပွဲတွေကြောင့်ရွာသားတွေရာနဲ့ချီပြီးစစ်ဘေးတိမ်းရှောင်နေကြရတယ်ဆိုတာနဲ့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီရဲ့ဒုအတွင်းရေးမှူးဖြစ်တဲ့ဆိုင်းလိန်နဲ့တွေ့ဆုံမေးမြန်းချက်တွေကိုကြားကြရမှာပါရှင
်ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မှာရခိုင်မျိုးချစ်ပါတီ APP ကိုဖျက်သိမ်းပြီးရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD နဲ့ပူးပေါင်းလိုက်ပြီးဖြစ်ပါတယ်။အောက်တိုဘာလ23ရက်နေ့ကအခုလိုပူးပေါင်းလိုက်တဲ့အကြောင်းကိုနှစ်ဖက်ခေါင်းဆောင်တွေလက်မှတ်ရေးထိုးပြီးတရားဝင်ကြေညာချက်ထုတ်ပြန်လိုက်ပါတယ်။ရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD ပါတီကခေါင်းဆောင်တွေရဲ့ဖြတ်သန်းလာမှုသမိုင်းကိုလေးစားတဲ့အတွက်ကြိုတင်သတ်မှတ်ချက်တစုံတရာမရှိဘဲရခိုင်ဒီမိုကရေစီအဖွဲ့ချုပ်အလံအောက်ကိုခေလုံမှုလက်တွဲပူးပေါင်းသွားဖို့ဆုံးဖြတ်လိုက်တာဖြစ်တယ်လို့အဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်။ဆွေးနွေးပွဲကိုရခိုင်မျိုးချစ်ပါတီကဥက္ကဋ္ဌအတွင်းရင်းမှုအပါအဝင်9ဦးနဲ့ရခိုင်ဒီမိုကရေစီအဖွဲ့ချုပ်ဘက်က4ဦးတက်ရောက်ခဲ့ပါတယ်။
ရှမ်းပြည်နယ်မြောက်ပိုင်းနံမလူမြို့နယ်မိုင်းရင်သီရဘက်မှာတောင်ပိုင်းရှမ်းပြည်တပ်မတော် RCSS နဲ့မြောက်ပိုင်းမဟာမိတ်ဖွဲ့ဝင် TNL တမ်းမလောင်တပ်ဖွဲ့နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSBB ပူးပေါင်းတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားနေပါတယ်။အောက်တိုဘာလ23ရက်နေ့နဲ့24ရက်နေ့တွေမှာနှစ်ရက်ဆက်တိုက်ပွဲဖြစ်ပွားခဲ့တယ်လို့တောင်ပိုင်းရှမ်းပြည်တပ်မတော်ပြောခွင့်ရဗိုလ်မှူးကြီးဆိုင်ဦးကပြောပါတယ်။ဒီလိုဖြစ်ပွားတဲ့တိုက်ပွဲကြောင့်မိုင်းရင်ကျွာအုပ်စု6ရွာကဒေသခံရွာသား4ရွာခန့်နံမလူမြို့ထဲကိုစစ်ဘေးသိမ်းရှောင်နေရတယ်လို့နံမလူမြို့စစ်ရှောင်ကူညီပေးရေးတာဝန်ခံတွေကပြောပါတယ်။RCS တပ်ဖွဲ့နဲ့ TNL တမ်းမလောင်တပ်ဖွဲ့ SSPP မြောက်ပိုင်းရှမ်းပြည်တပ်မတော်ပူးပေါင်းတပ်ဖွဲ့တို့ကြားပြီးခဲ့တဲ့စက်တင်ဘာလ23ရက်နေ့ကလည်းနံမလူမြို့နယ်မှာတိုက်ပွဲဖြစ်ပွားခဲ့ပါသေးတယ
်။ကရင်လက်နက်ကိုင်အဖွဲ့စည်းများအလုံးပြန်လည်ပေါင်းစည်းနိုင်ရေးအတွက်ကရင်ပါတီဖြစ်တဲ့ KNDP ပါတီကသဘောထားထုတ်ပြန်ပြီးတောင်းဆိုလိုက်ပါတယ်။ကရင်ပြည်သူတွေတောင်းဆိုချက်အရကရင်ပါတီပေါင်းစည်းနိုင်ပြီဖြစ်တယ်လို့ကရင်လက်နက်ကိုင်အဖွဲ့စည်းကလည်းပေါင်းစည်းတာပြန်လို့ချင်တဲ့အတွက်အခုလိုတောင်းဆိုလိုက်တာဖြစ်တယ်လို့ KNDP ပါတီဥက္ကဋ္ဌမန်းအောင်ပြည်စိုးကပြောပါတယ်။အဲ့ဒီတောင်းဆိုချက်ကိုအခုလ20ရက်နေ့မှာသဘောထားထုတ်ပြန်လိုက်တာဖြစ်ပြီးကရင်လက်နက်ကိုင်ပေါင်းစည်းရေးအပြင်အစိုးရတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ထိပ်သီးခေါင်းဆောင်တွေကျင်းပမယ်ငြိမ်းချမ်းရေးညီလာခံမလဲသဘောထားကြီးစွာဆွေးနွေးစီလိုကြောင်းလဲတိုက်တွန်းထားပါတယ်
မွန်ပြည်နယ်ကြံ့မျိုးမျိုးနဲ့ရှေးဟောင်းရင်ကျေးမှုနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းလေ့လာဆန်းစစ်ခြင်းသူတည်သနစာတမ်းကိုအခုနှစ်မကုန်မီကြံ့မျိုးမျိုးနယ်မှာစာတမ်းဖတ်ကြားနိုင်ဖို့အပိတဆောင်ရွက်သွားမယ်လို့မွန်ပြည်နယ်လွှတ်တော်ဥက္ကဋ္ဌတော်သိန်းဤကပြောပါရယ်စာတမ်းဖတ်ဖို့မော်လမြိုင်တပ်ကူတွေကဗမာခတွေစောက်တာတွေသူတို့ဆိုင်ရာပါတာရလိုက်ဆောင်ရွက်ပြီးနိုဝင်ဘာလသို့မဟုတ်ဒီဇင်ဘာလစမှာဖတ်ကြားနိုင်အောင်ဆောင်ရွက်တော်မှာဖြစ်သလိုသူတည်သနစာအုပ်ထုတ်ဖို့အသည့်ကိုဆောင်ရွက်တော်မယ်လို့သူကပြောပါရယ်ကြံ့မျိုးမျိုးနယ်ရှိရေဘူးစမ်းသွင်းများပါဝင်သမိုင်းဝင်ကြံ့မျိုးဘုရားကြီးကြောက်ဆောင်နဲ့ထုံကြောက်ကူတွေကိုလေ့လာပြီးစိုက်ပျိုးရေးနဲ့မြေကြီးတွေကိုလည်းသက်ခွဲလေ့လာခဲ့ပါတယ်။အဆိုပါသူတ္တဇနစာတန်းကိုလွန်ခဲ့တဲ့၈လကစတင်လေ့လာခဲ့ပြီးမွန်ပြည်နယ်လွှတ်တော်နဲ့မော်လမြိုင်တပ်ကူတို့ကသူတ္တီပညာရှင်တို့ပူးပေါင်းပြီးတော့လွှတ်တော်ဘတ်ဂျက်နဲ့ဆောင်ရွက်ထားတယ်လို့လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။
ချင်းလူမျိုးတွေရဲ့အချင်းကရပွဲတော်ကြီးတစ်ခုဖြစ်တဲ့ချင်းရောရာခွာတိုပွဲတော်ကြီးကိုတိတိမျိုးကမ်းဟောက်ခမ်းမန်မှာအခုလ23ရက်နေ့ကနေ24ရက်နေ့အထိစီကားတိုက်မြိုက်စွာကျင်းပကြပါရယ်။နှစ်ရက်တာကျင်းပတဲ့ခွာတိုပွဲတော်ကြီးမှာရှေးရခင်ကချင်းပိုးပွားများအစဉ်လာအရ ပြအောင်တည်ဆောင်ချင်းမိထွန်းချင်းတွေလှုပ်ဆောင်ခဲ့ကြသလိုရွရဝတ်စုံအကတွေနဲ့ဖျော်ဖြေတင်ဆက်ချင်းခေပေါ်တေးဂီတနဲ့ဖျော်ဖြေချင်းရွရဝတ်စားစီရင်မှုများပြတ်တာချင်းရွရသုံးဆောင်များပြတ်တာချင်းနဲ့မော်ဒယ်ရှိုးပြိုင်ပွဲများကျင်းပပြုလုပ်ခဲ့ပါတယ်။ချင်းတမိုင်းသူတေတနာပညာရှင်တွေရဲ့ပြောဆိုချက်အရခွာတိုဘွဲတော်ကို AD 1400ပတ်ဝန်းကျင်မှာစတင်ကျင်းပခဲ့ကြပြီးနှစ်ပေါင်း600ကျော်ရှိပြီဖြစ်တယ်လို့သိရပါတယ်။ခွာတိုဘွဲတော်ကိုရွရနှစ်တကူးပွဲသို့မဟုတ်ကောက်ရိတ်သိမ်းပွဲသို့မဟုတ်မကောင်းဆိုးဝါးနှင်ထုတ်ပြီးကံကောင်းခြင်းနဲ့မင်္ဂလာရှိမှုအားကြိုဆိုခြင်းပွဲတော်လို့လည်းအနက်အသေးပဲဖွင့်ဆိုကြပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ရှမ်းနိုင်ငံရေးပါတီတစ်ခုဖြစ်တဲ့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ကြားကောင်းပါတီဟာပါတီတီထောင်ခြင်းနှစ်30အထိမ့်မှတ်ဖြစ်တောင်ကြီးမြို့ရှမ်းစာပေရင်ကျေးမှုအသင်းရုံးမှာအောက်တိုဘာလ25ရက်နေ့နဲ့26ရက်နေ့မှာကျင်းပခဲ့ပါတယ်။နှစ်30ကာလအတွင်း SNLD ကလူထုအတွက်ဘာတွေလုပ်ခဲ့ပါသလဲ။ရှိဆက်ကောဘာတွေလှုပ်ဆောင်သွားအောင်မှလဲဆိုတာပါတီရဲ့ဒုတွင်းရင်မှုလည်းဖြစ်ပြောရေးဆိုခွင့်ရှိသူလည်းဖြစ်တဲ့ဆိုင်းလိတ်ကိုနမ်ဟောမ်ကနေဆက်သွယ်မေးမြန်းရမှာအခုလို့စပြောပါတယ
်2008ပေါ်ကြီးပုံဟာကျွန်တော်တို့ပါတီရဲ့မူဝါဒလမ်းစဉ်နဲ့မကိုက်ညီတဲ့ခါကျကျွန်တော်တို့အဲ့ဒါကိုစန့်ကျင်ကြောက်ကြက်တယ်နောက်ထပ်2004ခုနှစ်မှာဆက်ခေါ်တဲ့မြို့သားညီလာခံကိုကျွန်တော်မတက်တဲ့ခါကျတော့2005မှာကျွန်တော်တောင်းဆောင်နေရိုးပုံမှန်မျိုးမျိုးတက်ပြီးတော့ဖန်စီခေါ်ဆောင်နေအဲ့ဒီချိန်မှာအပြင်မှာရှိနေတဲ့ကျွန်တော်ပါတီဝင်တွေနောက်ဆွတ်တော်ကိုယ်စားလှယ်အဲ့ဒါတွေကိုပြအားမျိုးပေးရယ်ပါတီနဲ့နှုတ်ဆက်ခိုင်းတယ်ပါတီဆိုင်ဘုတ်တွေကိုသိစခိုင်းတယ
်ဟုတ်ကဲ့ဒီအခက်ခဲတွေကြားတဲ့ကနှစ်ပေါင်း30အတွင်းမှာလူထုအတွက်ပါတွေလှုပ်ပေးနိုင်ခဲ့ပါသလဲရှင
်ပထမတစ်ချက်ကတော့ပေါက်ကော40ပုံပင်လုံစာချုပ်ဂတိကဝတ်အတိုင်းကိုတိုင်းသားတွေရဲ့ကိုယ်ပိုင်ကြံခန်းခွင့်နဲ့ကိုယ်ကျမကိုဖန်တီးခွင့်ကိုမရရအောင်ကျွန်တော်ပိတ်သွဲဝင်မယ်2008အခြေခံဥပဒေဟာအဲ့ဒီတိုင်းသားတွေရဲ့အခွင့်အရေးတွေကိုပြည်ပင်တားဆီးတဲ့အတွက်မို့ကျွန်တော်2008ကိုလက်မခံဘူးတနည်းအားဖြင့်ပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့ကတန်းတူညီညွတ်မှုနောက်ဒီသားတန်းညီညွတ်မှုနဲ့ဒီဘက်ပြတ်ထန်းခွင့်လွတ်လပ်ခွင့်ပြုစာတွေကျွန်တော်ဒီနေ့ပြမရသေးဘူးဆိုတာကျွန်တော်ပါတီသူရှိချင်းကစက်တီတစ်ခုဖြစ်ပါတယ်ဒါဟာကျွန်တော်တို့တန်းပြတိုင်းသားအကုန်လုံးအတွက်ကိုရဲရဲဝံ့ဝံ့ရက်တည်ခဲ့တဲ့စက်တီတာတော်တစ်ခုလို့ကျွန်တော်ညီမထိုးပြလို့ရပါတယ
်ဒီနှစ်ပေါင်း30လုံးလုံးမှရှိတဲ့အာသာချက်တွေက
အသာချက်ကရှမ်းအမျိုးသားရှမ်းတိုင်းသားတစ်ခုတည်းကိုဥပဒေရဲ့ပါတီခိုင်ချက်တစ်ခုကနေအခုရှမ်းပြည်တိုင်းသားအားလုံးကိုပူဇော်ပြုတဲ့နိုင်ငံရေးခိုင်ချက်တစ်ခုကိုကျွန်တော်ကြောင်းလဲလိုက်နိုင်တယ်။ SNLD ဆိုတာရှမ်းတိုင်းသားတစ်ခုတည်းအတွက်ကိုညီညွတ်ပြီးလှုပ်ဆောင်နေတာမဟုတ်ဘူး။ရှမ်းပြည်တိုင်းသားအကုန်လုံးရဲ့ဒီပေါ်ပြတ်ထန်းခွင့်တွေရရှိဖို့အတွက်ရှမ်းပြည်ညီညွတ်ခွင့်တွေရဖို့အတွက်တည်ကျော်ဝင်နေတဲ့ပါတီတစ်ခုဖြစ်ပါတယ်။
ရှမ်းပြည်တန်းပေါင်းစည်းရဲ့အတွက်သွားနေတယ်ဆိုတော့လက်ရှိဖြစ်နေတဲ့မြောက်ပိုင်းလက်နက်ကင်ပြဿနာကိုရောဘယ်လိုဝိုင်းဝန်းကင်တွယ်သွားဖို့ရှိပါသလဲရှင
်။နိုင်ငံပြဿနာကိုနိုင်ငံအကြီးအကဲပြင်းထန်တဲ့အနေအထားရောက်သွားပြီဆိုလို့ရှိရင်ဒီလက်နက်ကင်ပဋိပက္ခကလည်းအလိုလိုမျိုးခြုံငင်းသွားမှာဖြစ်တယ်လို့ကျွန်တော်ယုံကြည်တယ်။ကျွန်တော်မပြစ်မနေဆက်လုပ်မှာတော့ပြည်တွင်းရင်းကြံရေးစစ်မှန်တဲ့ဆက်ဆက်ပြည်ထောင်စုပေါ်ပေါက်ပြီးတော့မှတိုင်းနာတိုင်းမျိုးသားတိုင်းကတန်းနေကြီးရတဲ့စင်ကြီးတွေနေရမချင်းနိုင်ငံရဲ့စော်ကြီးပုံစံအုပ်တွေဟာတိုင်းနာပြည်တွင်းလူမှုဒေသလုံးရဲ့ဆန္ဒနဲ့ဆက်ညီတဲ့နေသားမျိုးရောက်တဲ့အချိန်ကိုကျွန်တော်မဆုံးမနေဆက်ပြီးပြန်ပန်းသွားမယ
်ဆက်ပြီးတော့ရခိုင်ပြည်နယ်ကြောက်ဖြူခိုင်အမ်းမြို့နယ်တပြူချိုင်ကျွန်းပြပင်လဟာချောင်းနဲ့အနီးတဝိုက်မှာတန်းနဲ့ချီတဲ့ဂုံးကောင်တွေတေဆုံးနေတာကို Facebook လူမှုကွန်ရက်မှာတင်ခဲ့တဲ့အမ်းမြို့နယ်ပိုက်လိုင်းစောင့်ကြည့်ရေးလှုပ်ရှားမှုအဖွဲ့ဥက္ကဋ္ဌကိုမျိုးလွင်ကိုအာဏာပိုင်တွေဘက်ကဆက်သွယ်ရေးဥပဒေပုံမှန်68ကကြီးနဲ့အမ်းမြို့မှာရေစခန်းမှာအမှုဖွင့်ထားပါတယ်ဒီအကြောင်းကိုတော့မောင်အေးကနေစူးစီးထားပြီးနိုင်ကွင်းအိမ်ကနေတင်ဆက်ပေးထားပါတယ်
ကန်းနဲ့ချီတဲ့ဂုံးတွေတိတ်ဆုံးနေတာကို Facebook လူမှုကွန်ရက်မှာတင်ခဲ့လို့အမှုဖွင့်ခံရတာနဲ့ပတ်သက်ပြီးကိုမျိုးလွင်ကခုလိုပြောပါတယ်
ဒါကြောင့်လည်းတော့အောင်မြင်မှတောင်းမလာတဲ့ကလေးကိုဆက်နေတော့တော့ဒီရတိမှာပေါ်ပြတဲ့အတော့ဒီလိုမျိုးအောင်ဆောင်မျိုးပြောတာရောခုံးကြီးကြီးကပဲပြောခဲ့ရမယ်နော်ခုံးကြီးကြီးလည်းတော့ဒီလိုခံလို့ရတာပေါ့
ကိုမျိုးလွင်ဟာသူ့ရဲ့ Facebook စာမျက်နှာမှာစက်တင်ဘာလ22ရက်နေ့ကတိမ်ပေါင်းများစွာတော့ဂုံးတွေသိဆုံးနေတဲ့ဓာတ်ပုံနဲ့မတေးကျွန်းတဝိုက်ကစတင်ခဲ့တဲ့ရေအမဲရောင်ညဉ့်ညမ်းရေထုတွေမူလရေအည်တွေကိုကြဆုံးစီပါတယ်ဂုံးကောက်နေတဲ့ရေလုတ်သားတွေအည်ပြားနာများဖြစ်ပေါ်စေတဲ့ဆိုပြီးရေထားခဲ့တာပါဒီလိုရေးလာခဲ့တဲ့အတွက်အမျိုးနဲ့သူအုပ်ချုပ်ရေးမှူးကကိုမျိုးလွင်ကိုဆက်တရေးဥပဒေပုံမှန်68ကနဲ့အမျိုးမရဲစခန်းမှာအောက်တိုဘာလဆန်းမှာတန်ချက်ဖွင့်ထားတာဖြစ်ပါတယ်။ကိုမျိုးလွင်ကတော့ဥပဒေကြောင်းရာရဆက်လက်ဖြည့်ရှင်းသွားမှာဖြစ်တယ်လို့လည်းအခုလိုဆက်ပြောပါရစေ။
့ဒီလိုတိုင်ချင်းပေါ်ထားတဲ့အခါမှာကျွန်တော်ဆောင်ရည်လက်ကျေပုံစံမျိုးလက်ရှိအောင်လုပ်ပါလဲကျွန်တော်ကတော့အဲ့ဒါနဲ့ဒီဥပဒေနဲ့တော့ဒီလိုပြန်နေစီးပွားကြည့်ရတော့ဆင်းရဲမှုတွေတော့
ခရိုင်တာဝန်ရှိသူတွေနဲ့သူဂုံးတွေတိတ်ဆုံတဲ့နေရာကိုကိုယ်တိုင်တွားရောက်ခဲ့တဲ့ကြောက်ဖြူမြုပ်ကန်ဆရာထွန်းလွင်ကတရားဆွေးဆိုတာဟာအပြင်းမမဟုတ်ဘူးလို့အခုလိုပြောပါတယ်
ဒီတော့ကျွန်မဖြစ်နေတဲ့ဟာဒီလိုဘယ်လိုကိုလဲကိုတင်ပြီးပြောရဲဆိုတာကျွန်တော်ဝင်ရှိလို့လုပ်တာလေ။ဟိုဒါကိုဒီတော့ချလာရဲဆိုတာကိုပို့ထုတ်တာဒီလိုပြောင်းပြောရမယ်လေ။မဟုတ်ရင်ဒီအရေးပေါက်သွားမှာပေါ့။ကိုယ်ကလည်းပြောရဲဆိုတာမှန်နေပြီ။ဘုံဒီလေးဆိုတဲ့ဟာလည်းဒီလိုကလက်ခံထားပြီးကိုယ်တို့လည်းအရင်ရှုံးဝင်လို့ဘုံဒီလေးဆိုတဲ့အဲ့ဟာလေးလောက်နဲ့ပြောလို့ဖြစ်ပြီ။
ကြောက်ပြုခရငါလုပ်ငန်းဥစည်းဌာနပါဝင်တာဝန်ရှိသူတွေဂုံးတည်ဆုံးမှုဟာရေထုညံ့မှုကြောင့်မဟုတ်ပဲမိုးရေများပြီးရေချိုဝင်ရောက်လာတာကြောင့်တည်ဆုံးနိုင်တယ်လို့အပူများပြီးတည်ဆုံးတာလည်းဖြစ်နိုင်ပြီးတက်တန်းကုန်ပြီးတည်ဆုံးတာလည်းဖြစ်နိုင်တယ်လို့ကြောက်ပြုမြို့နယ်အုပ်ချုပ်ရေးမှူးဦးရဲမြတ်သိန်းကစက်တင်ဘာလကုန်မှာပြောဆိုထားပါတယ်လုံခဲ့တဲ့အုတ်ဂုလစောပိုင်းကလည်းကြောက်ပြူမြို့နယ်စံတန်မြစ်မှာရေအောင်ပြောင်းလဲမှုဖြစ်ပေါ်ပြီးနောက်အမ်းမြေပုံစတဲ့မြို့နယ်တွေကမြစ်ချောင်းတွေကိုလည်းကျင်ပြခဲ့တဲ့အတွက်ဒေသခံတွေစိုးရိမ်နေကြပေမဲ့အစိုးရဘက်ကတော့အခုချိန်ထိပြည်သူတွေကိုရှင်းလင်းတာမျိုးမရှိသေးပါဘူ
း။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။ရခိုင်မျိုးချစ်ပါတီ APP ကိုဖျက်သိမ်းပြီးရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD နဲ့ပူးပေါင်းလိုက်ပြီးဖြစ်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်မိုင်းရင်ဒေသဖက်မှာတောင်ပိုင်းရှမ်းပြည်တပ်မတော်နဲ့ TNLA SSPP မြောက်ပိုင်းရှမ်းပြည်တပ်မတော်တို့ပါဝင်တဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားနေမှုကြောင့်ရွာသားတွေရာနဲ့ချီစစ်ပီးတင်းရှောင်နေကြရပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီနာ
တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။ VOA ရဲ့တောက်ကြနေမနေ့ခင်းအစီအစဉ်တွေကိုမနေ့9နာရီခန့်ဆက်လက်ပြီးတော့ထုတ်လွှင့်သွားပါမယ်။ VOA American ကတန်ကနေအခုလက်ရှိထုတ်လွှင့်ပေးနေတဲ့မနေ့8နာရီတနအိဇာစီစဉ်ကိုမနက်၈နာရီကနေ၉နာရီအထိလိုင်းဒိုမီတာ16 19နဲ့24ဒုကနေပြန်လည်ပြီးတော့ထုတ်လင်းပေးသွားမှာဖြစ်ပါတယ်ခင်ဗျာ။တောက်ကြနေမနက်ဖက်အစီအစဉ်လေးမကြခင်မှာပြီးဆုံးတော့မှာပါ။အခုတော့ကြာရှိနေတဲ့အချိန်မှာမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်တင်ကကြီးညာပြသွားလိမ့်မယ်ခင်ဗျာ
။အမေရိကန်ပြည်တော်စုကထင်ရှားတဲ့ဒီမိုကရက်ပါတီဝင်တွေနဲ့သမ္မတဒေါ်နယ်ထရမ့်ကိုဝေဖန်ပြောဆိုသူတွေစီပိုင်လုံးဘုံတွေပို့တဲ့သူဘယ်သူဆိုတာမကြခင်မှာဖော်ထုတ်နိုင်မယ်လို့ယုံကြည်တဲ့အကြောင်းစုံစမ်းစစ်ဆေးသူတွေကပြောပါတယ်လက်တွေကိုလည်းတာဝန်ရှိသူတွေကအပြင်းထန်ရှာဖွေနေပါတယ်နယူးယောက်မြို့ရဲကော်မရှင်နာမင်းကြီးဂျိမ်းစ်အိုနီယယ်ကဒီလူရက်ကိုကျူးလွန်သူတယောက်ဒါမှမဟုတ်လူအများကိုကျွန်တော်တို့ဖော်ထုတ်ဖမ်းဆီးပါမယ်လို့ကြာတာပရီနီလက်ပိုင်းကသတင်းတော့တွေကိုပြောပါတယ်ဒီလူလူရက်မျိုးဖြစ်လာတာဟာအမေရိကန်နိုင်ငံမှာဒေါသတင်တဲ့နိုင်ငံရေးဝန်ကြီးမျိုးရှိနေတာကြောင့်ဖြစ်တယ်လို့သုံးသပ်ပြောဆိုကြပါတယ်အဲ့လိုဝန်ကြီးမျိုးရှိလာတာဟာသတင်းမီဒီယာတွေကြောင့်ဖြစ်တယ်လို့သမ္မတထရမ့်ကပြတင်ပြောဆိုပါတယ်ရိုဟင်ဂျာကိစ္စမှာနိုင်ငံတကာတိုင်းဝိုင်းအနေနဲ့အပြုသဘောဆောင်တဲ့အခမ်းအနားကနေပါဝင်တင်ပြီးဒီလိုနီးလန်းနဲ့လှုပ်ဆောင်ချက်အားလုံးဟာမြန်မာနဲ့ဘင်္ဂလားဒေ့ရှ်တို့အကြားဆွေးနွေးညှိနှိုင်းတာနဲ့ပူးပေါင်းဆောင်ရွက်တာကိုအထောက်အကူဖြစ်စေတဲ့အကြောင်းဒါပြင်လူခွင့်ရေးကိစ္စတွေကိုလူမျိုးရေးကောင်စီမှဆွေးနွေးတာဟာမတင်လျော်တဲ့အကြောင်းနဲ့လူခွင့်ရေးဆိုင်ရာအချက်လက်ရှာဖွေရေးအဖွဲ့ကလူမျိုးရေးကောင်စီကိုတင်ပြတာဟာလေလူမျိုးရေးကောင်စီရဲ့လှုပ်ထုံးလုပ်နည်းနဲ့မကန့်ညီတဲ့အကြောင်းဒီဥက္ကဋ္ဌရဲ့ဌာနပြောခွင့်ရအမျိုးသမီးဟွာချွန်ရင်းကကြတဲ့ရည်နှစ်ပုံမှန်သတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေထားနေပြန်နိုင်ရေးအစီအစဉ်မှာအထောက်အကူပေးနိုင်ဖို့အတွက်အာဆီယံနိုင်ငံချင်းဝန်ကြီးတွေမြန်မာနိုင်ငံကိုနိုဝင်ဘာလတည်းတွားရောက်ဆွေးနွေးမယ်လို့အာဆီယံကပြောကြားထားတာနဲ့ပတ်သက်ပြီးဒုက္ခသည်တွေကိုထားနေပြန်ပို့ဖို့အချိန်မတန်သေးတဲ့အတွက်စိုးရိမ်နေကြောင်းလူခွင့်ရေးဆိုင်ရာအာဆီယံလွှတ်တော်အမတ်များအဖွဲ့ APHR ကပြောပါတယ်။မြန်မာနဲ့အိန္ဒိယနိုင်ငံတို့ကြားကုန်သွယ်နယ်စပ်ကိုဖျက်ပြီးအပြန်အလှန်တွားလာခွင့်ဆိုင်ရာသဘောတူညီချက်တစ်ခုကိုလက်မှတ်ရေးထိုးပြီးကြတဲ့အခါဆိုရင်မြန်မာနိုင်ငံဘက်ကနေအိန္ဒိယနိုင်ငံဘက်ကိုဆေးသွောက်ကူတဲ့သူအရေအတွက်များလာတယ်လို့အိန္ဒိယသတင်းတပုံမှာဖော်ပြထားပါတယ
်။ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပြခဲ့တာပါ။အခုမနေ့အစီအစဉ်ထုတ်လို့ရမှုကကိုကျော်အောင်လွင်ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Daryl Smith ဖြစ်ပါတယ်။ VOE ကိုနားဆင်ကြရတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။နိုင်ငံတကာကသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးမင်္ဂလာရှိသောနေ့တည်မှာရှင်လန်းချမ်းမြေကြပါစေခင်ဗျာ။ကျွန်တော်ဆက်မိုးပြပါ
This program has come to you from the Voice of America, Washington.